Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ဇူလိုင်လ6ရက်တနင်္လာနေ့အစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မဆုမြတ်မော်ပါရှင်။ COVID-19 ကပ်ရောဂါရေပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ America ပြည်ထောင်စုမှာ COVID-19 ရောဂါအတည်ပြုလူနာသိသိသာသာများလာတဲ့တောင်ပိုင်းပြည်နယ်တွေကဒေသခံတာဝန်ရှိသူတွေကအခြေအနေကိုစိုးရိမ်ကြောင်းပြောနေကြပါတယ်။ကယောဂကူးစက်မှုကြောင့်ပိတ်ခဲ့တဲ့စီးပွားရေးလုပ်ငန်းတွေကိုပြန်ဖွင့်ပေးတာသိပ်စောလွန်သွားတယ်လို့ Arizona ပြည်နယ် Phoenix မြို့တော်ဝန် Kate Gallego က ABC News ရုပ်သံရဲ့ This Week အစီအစဉ်မှာပြောကြားပါတယ်။လူဦးရေ 1.8 တန်းရှိတဲ့မြို့မှာစုစုပေါင်းအတည်ပြုလူနာ 5,900 ရှိနေတာဟာပြဿနာကြီးဖြစ်တယ်လို့သူကပြောပါတယ်။ American ပြည်ထောင်စုတစ်ခုလုံးမှာအခုရက်ပိုင်းအတွင်းတနေ့ထဲမှာအတည်ပြုလူနာ 5,000 ကျော်ရှိခဲ့ပါတယ်။အများစုကတောင်ပိုင်းပြည်နယ်တွေမှာပါစနေနေ့တုန်းကအတည်ပြုလူနာ 3,000 ကျော်ရှိတဲ့ Texas ပြည်နယ်တွေကရောဂါပိုးကူးသူ၄ပုံတစ်ပုံနီးပါးရှိတဲ့ Harris မြို့နယ်ရဲ့တရားသူကြီး Lina Hidalgo ကတော့ရောဂါထိန်းချုပ်နိုင်ဖို့လက်ဦးမှုယူဆောင်ရွက်မှုတွေလုပ်ဖို့လိုအပ်တယ်လို့ ABC ရုပ်သံကိုပြောကြားပါတယ် Florida ပြည်နယ်မှာဆိုရင်လည်းစနေနေ့တရက်ထဲမှာအတည်ပြုလူနာ 11,400 နဲ့စံချိန်တင်အောင်များခဲ့ပါတယ်စီးပွားရေးလုပ်ငန်းတွေပြန်ဖွင့်လိုက်တာနဲ့လူတွေဟာနိမ့်ကကပြန်လည်ထိတွေ့နေကြတဲ့အတွက်ယောဂကူးသူတိုးလာတာဖြစ်တယ်လို့ Florida ပြည်နယ်မိုင်ယာမီမြို့တော်ဝန် Francis Suarez က ABC ရုပ်သံကိုပြောပါရယ်သမ္မတဒေါ်နယ်ထရမ့်ကတော့လူနာသစ် 69 ရာခိုင်နှုန်းကစိုးရိမ်စရာမရှိပါဘူးလို့အင်မီရော်မှာစနေနေ့ညတော့ကကျင်းပခဲ့တဲ့ပွဲတစ်ခုမှာပြောကြားခဲ့ပါရယ်အိန္ဒိယနိုင်ငံမှာဒီကနေ့တနင်္လာနေ့မှာ COVID-19 ရောဂါဖြစ်သူအသစ် 23,000 ကျော်ရှိတဲ့အတွက်စုစုပေါင်းအတည်ပြုလူနာကမ္ဘာမှာတတိယအများဆုံးနိုင်ငံဖြစ်သွားပါတယ်။အရင်ကရုရှားကတတိယနေရာမှာရှိနေတာပါ။ဒုတိယကတော့ဘရာဇီးလ်နိုင်ငံဖြစ်ပါတယ်။အိန္ဒိယရဲ့လူဦးရေအထူးတဆုံး Uttar Pradesh ပြည်နယ်ကအဂရာမြို့မှာ Dutch မဟာဂုဗိမာန်အပါအဝင်အထင်ကြီးအဆောက်အဦတွေနေရာတွေစီးပွားရေးလုပ်ငန်းတွေပိတ်ထားဖို့ကန့်သတ်ချက်ကိုဆက်ပြီးတည်တံ့တိုးလိုက်ပါတယ်။ဒတ်မဟာအပါအဝင်ကဘာလက်ခီးတွေရဲ့အသွားများတဲ့နေရာတွေကိုမတ်လာရဲကပိတ်ထားတာပါတစ်ချိန်တည်းမှာပဲကဘာကျန်းမာရေးအဖွဲ့ WHO အနေနဲ့လေထဲကနေကူးစက်နိုင်တဲ့ရောဂါနဲ့ပတ်သက်လို့လမ်းညွှန်ချက်တွေကိုနောက်ဆုံးအခြေအနေနဲ့အညီပြင်ဆင်ဖို့အတွက်နိုင်ငံပေါင်း32နိုင်ငံကသိပ္ပံပညာရှင်240နီးပါးကတောင်းဆိုလိုက်ကြပါတယ် COVID-19 ရောဂါပိုးကလေထဲမှာအချိန်ကြာကြာပြန့်လွင့်နိုင်ပြီးအဲ့ဒီအသိငယ်တဲ့အမှုအမွှားလေးတွေကလူတွေကိုကူးစက်နိုင်တဲ့အထောက်အထားတွေတွေးရတယ်လို့သိပ္ပံပညာရှင်239ယောက်ကပြောပါတယ်။ Australia နိုင်ငံကလူဦးရေအထူးတဆုံး New South Wales နဲ့ Victoria ပြည်နယ်နှစ်ခုရဲ့နေဆက်တွေကိုအင်္ဂါနေ့ညသကောင်ချိန်ကစပြီးတော့ရက်အကန့်အသတ်မရှိပိတ်ထားမှာဖြစ်ပါတယ်။ Victoria ပြည်နယ်ရဲ့မြို့တော် Melbourne မြို့မှာ COVID-19 အတည်ပြုလူနာအရေအတွက်စံချိန်တင်အောင်များလာတဲ့အတွက်အခုလိုမျိုးနေဆက်ကိုပိတ်လိုက်တာဖြစ်တယ်လို့ New South Wales ပြည်နယ်ဝန်ကြီးချုပ် Gladys Barigiglian ကပြောပါတယ
်. We have done this based on health advice and especially given the
ကျန်းမာရေးတာဝန်ရှိသူတွေရဲ့အကြံပြုချက်တွေအရအခုလိုမျိုးလိုအပ်တဲ့ဆောင်ရွက်မှုတွေကိုလုပ်ရတာဖြစ်တယ်လို့ New South Wales ပြည်နယ်ဝန်ကြီးချုပ်ပြောသွားတာပါနေဆက်ပိတ်လိုက်ပြီးရင်အထူးခွင့်ပြုချက်ရှိသူတွေပဲထိဆက်နေတဲ့ပြည်နယ်တစ်ခုကြားအသွားအလာလုပ်လို့ရတော့မှာဖြစ်ပါတယ်။အိန္ဒိယပြည်နယ်တစ်ခုရဲ့နေဆက်အဝင်အထွက်တွေကိုစစ်တပ်ကဝေဟင်ကနေရောမြေပြင်ကနေပါ24နာရီစောင့်ကြည့်သွားမှာဖြစ်ပါတယ်။ဒီနေ့တနင်္လာနေ့မဲလ်ဘွန်းမြို့မှာ COVID-19 အတည်ပြုလူနာသစ် 128 ယောက်စံချိန်တင်အောင်ရှိခဲ့တာပါ။ဗစ်တိုးရီးယားပြည်နယ်ကရောဂါပြန့်နှံ့မှုအန္တရာယ်ရှိတဲ့မြို့နယ်35ခုထပ်မင်းထဲမှာလည်းမလို့အပ်ရဲ့အိမ်ပြန်မထွက်ရကန့်သတ်ချက်ထုတ်ပြန်ထားတဲ့အပြင်အထက်မြင့်အိမ်ယာ6ခုမှနေကြသူတွေကိုတော့တင်းကျပ်တဲ့ကန့်သတ်ချက်တွေထုတ်ပြန်ထားပါတယ်။ COVID-19 လူနာ23ယောက်ကအဲ့ဒီအိမ်ယာတွေမှနေကြတဲ့အိမ်နောက်စု12ခုကဖြစ်ပါတယ်။ကမ္ဘာကျော်မိုနာလီဇာပတိကားရှိတဲ့ပြင်သစ်နိုင်ငံပါရီမြို့တော်ကလူပြတိုက်ကြီးရဲ့80ရာခိုင်နှုန်းလောက်ကိုဒီကနေ့တင်းတင်းလာနေမှပြန်လည်ဖွင့်လှစ်ပါတယ်။COVID-19 ကပ်ရောဂါကြောင့်လေးလလောက်ပိတ်ထားခဲ့ရတဲ့အထင်ကြီးပြားတိုက်ကြီးကိုပြန်ဖွင့်တဲ့နေ့မှာအရင်လိုကြိတ်ကြိတ်တိုးမဟုတ်ပေမဲ့ပြားတိုက်လာသူအတော်လေးများပါတယ်။ပြားတိုက်ထဲဝင်သူတိုင်းနှာခေါင်းစီး mask တပ်ဖို့လိုတယ်လို့ပြားတိုက်လာဖို့ online ပေါ်ကနေကြိုတင် booking လုပ်ဖို့လိုအပ်ပါတယ်။ဝင်ခွင့်ပြုသူအရေအတွက်ကိုလည်းကန့်သတ်ထားပါတယ်။ Mona Lisa ပတိကားရှိမှဧည့်သည်တွေအရင်လိုတိုးဝင်မနေအောင်လို့စနစ်တကျ line တွေတားပြီးကြီးဖို့နေရာသတ်မှတ်ပေးထားပါတယ်။ Student meter 4000ခွဲလောက်ချေတဲ့လူပြတိုက်ကြီးစီ ပုံမှန်တနေ့ကိုလာကြတဲ့ဧည့်သည်9000လောက်အထိရှိပေမဲ့ပြားတိုက်စားဖွင့်တဲ့နေ့မှာဧည့်သည် 9000 လောက်ပဲလာမယ်လို့မှန်ထားကြောင်းပြားတိုက်တာဝန်ရှိသူတွေကပြောပါတယ်
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင်ဗျာ
မင်္ဂလာပါရှင်ကျမများတစ်ဆင့်အောင်ပါသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်။တရုတ်နိုင်ငံဟာအမျိုးသားလူမျိုးရေးဥပဒေအစ်ကိုအသုံးချပြီးဟောင်ကောင်မှာရှိတဲ့အခြေခံကျတဲ့လွတ်လပ်ခွင့်တွေကိုဖိရှားလိုက်တာဟာဝမ်းနည်းစရာဖြစ်ပြီးတော့အဲ့ဒီဥပဒေကြောင့်နိုင်လူမင်းထက်ပြုမှုမှုတွေနဲ့စင်စာဖြတ်တောက်မှုတွေပေါ်ပေါက်လာတယ်လို့ American ထိပ်တန်းသံတမန်တယောက်ကပြောပါရယ်။အာရှရဲ့ဗန္ဒာယီအခြေချနေရတစ်ခုဖြစ်တဲ့ဟောင်ကောင်ရဲ့အောင်မြင်မှုဟာပွင့်လင်းလွတ်လပ်မှုပေါ်မှာအခြေခံပြီးတော့ရခဲ့တာလို့လည်းဟောင်ကောင်နဲ့မကောက်ဦးဆိုင်ရာအမေရိကန်ကောင်စီဝန်ချုပ်ကပြောပါတယ်။ဒါကြောင့်ဟောင်ကောင်ရဲ့အောင်မြင်မှုကိုဆက်ထိန်းသွားနိုင်ဖို့အမေရိကန်နိုင်ငံအနေနဲ့အတန်းနိုင်ဆုံးကြိုးစားလှုပ်ဆောင်သွားမယ်လို့လည်းသူကပြောပါတယ်။ဟောင်ကောင်အပေါ်တရုတ်နိုင်ငံကတင်းကျပ်တဲ့အမျိုးသားလူမျိုးရေးဥပဒေတစ်ကိုပြီးခဲ့တဲ့အပတ်ကစပြီးတော့ပြန်ထမ်းခဲ့တာပါ။အဲဒီဥပဒေကခွဲထွက်မှုအဖြစ်အမှောင်လုပ်မှုအကြမ်းဖက်မှုနဲ့နိုင်ငံခြားအစိုးရတွေနဲ့ပူးပေါင်းမှုဆိုတဲ့လုပ်ရက်တွေကိုကာကွယ်ဖို့ရည်ရွယ်တယ်လို့တရုတ်နိုင်ငံကပြောပါတယ်။အဲဒီအမျိုးသားလူမျိုးရေးဥပဒေကိုပြန်ထမ်းပြီးတဲ့နောက်မှာဟောင်ကောင်ဒီမိုကရေစီရေလှုပ်ရှားမှုမှာဥဆောင်တဲ့ထင်ရှားသူတွေရေးသားတဲ့စာအုပ်တွေဟောင်ကောင်ကစာကြည့်တိုက်တွေမှာငှားရမ်းမရတော့ဘဲနဲ့စာအုပ်စင်တွေပေါ်ကနေပါသိမ်းယူထားလိုက်တာပါဒီပေါ်ဟောင်ကောင်ရဲ့ထင်ရှားတဲ့ဒီမိုကရေစီရေလှုပ်ရှားသူဂျူရှော်ဝမ်က
The National Security Law is not only targeting a small group of people.
မြန်မာနိုင်ငံရဲ့ဥပဒေကလူနည်းစုပေါ်မှာဒါပြစ်မှတ်ထားတာမဟုတ်ကြောင်းဟောင်ကောင်သားတွေရဲ့နေထိုင်ဘဝတွေကိုထိခိုက်နေရမှာစာကြည့်လိုက်တွေအကြောင်းတွေနဲ့အစိုးရလုပ်ငန်းတွေအလုံးမှာစင်စာဖြတ်တောက်တာတွေလုပ်ဖို့အခြေအနေကိုဖန်တီးနေကြောင်းဒါဟာလူမှုဘဝတွေကိုပိုးပြီးတော့ခက်ခဲသွားစေကြောင်းဂျိုးရှွာဝမ်ကပြောထားတာပါဒီမိုကရေစီရေးဆန္ဒပြသူတွေအသုံးပြုတဲ့ Liberate Hong Kong ဟောင်ကောင်ကိုလွတ်မြောက်ခွင့်ပေးပါဆိုတဲ့ကြွေးကြော်သံဟာလည်းအခုဥပဒေအသင်းနဲ့ညီစွန်းတယ်လို့ဟောင်ကောင်အာဏာပိုင်တွေကပြောတာကြောင့်ဒီကြွေးကြော်သံပါတဲ့အမှတ်တရပစ္စည်းတွေလည်းဆိုင်တွေပေါ်မှာရောင်းချခွင့်ကိုပိတ်ပင်လိုက်ပါတယ်ရှင်ဟောင်ကောင်ကမြူသားလုံချုံရေးဥပဒေအသင်းနဲ့ပထမဆုံးအကြိမ်တရားစွဲခံထားရသူထောင်ရင်ခိခာတင်းနှံလာလီကပထမဆုံးအကြိမ်တရားရုံးကိုရောက်လာခဲ့ပါတယ်။သူဟာ Liberate Hong Kong ဟောင်ကောင်ကိုလွတ်မြောက်ခွင့်ပေးပါဆိုတဲ့ကြွေးကြော်သံရေးထားတဲ့အလံကိုကင်ဆောင်ပြီးရဲတပ်ဖွဲ့တွေကြားထဲမှာမော်တော်ဆိုင်ကယ်ဖြတ်မောင်းခဲ့တယ်ဆိုတဲ့ဆွဆွဲချင်းနဲ့တရားစွဲခံထားရတာဖြစ်ပါတယ်။ရုပ်မြင်သံကြားဌာနတွေနဲ့လူမှုမီဒီယာတွေမှာတော့ဗုဒ္ဓဟူးနေ့ကဝန်ချာရေးရက်ကွက်ကလမ်းတွေထဲမှာလူတယောက်မော်တော်ဆိုင်ကယ်စီးနင်းနေတဲ့ပုံတွေကိုဖော်ပြထားပြီးအဲ့ဒီဆိုင်ကယ်ကရဲတပ်ဖွဲ့ဝင်တွေတန်းစီနီယာယူထားတဲ့စီကိုဥတီမောင်းသွားတာကိုလည်းဖော်ပြထားပါတယ်။မနှစ်ကဟောင်ကောင်ကဒီမိုကရေစီရေးဆန္ဒပြပွဲတွေကိုလက်တုံ့ပြန်တဲ့အနေနဲ့ပြန်ထမ်းခဲ့တဲ့ဒီဥပဒေအရပြည်မာကြီးကနေခွဲထွက်ဖို့လွတ်လပ်ရေးပဲရင်းနဲ့စကားရက်တွေနဲ့ကြေးကြော်သံတွေအလံတွေကန်ဆောင်အသုံးပြုမယ်ဆိုရင်အကြမ်းဖက်မှုမပါရှိပေမဲ့ဥပဒေချူဖောက်ရာရောက်တယ်လို့ဆိုပါတယ်အခုလက်ရှိခွဲထွက်မှုနဲ့အကြမ်းဖက်မှုကျူးလွန်နေဆိုပြီးဟောင်ကောင်အာဏာပိုင်တွေရဲ့တရားစွဲဆိုရာကိုခံထားရတဲ့အသက်23နှစ်အရွယ်ထောင်ရင်ခိခာအမျိုးသားလူမျိုးရေးဥပဒေနဲ့ပထမဆုံးတရားစွဲဆိုခံရတဲ့သူလည်းဖြစ်ပါတယ်ရှင်ပြီးခဲ့တဲ့လတဲ့တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့အိန္ဒိယနဲ့တရုတ်နယ်စပ်ကြားအရှေ့လဒတ်ပြည်နယ်ဂါလ်ဝန်တောင်ကြားဒေသမှာနှစ်ဖက်တပ်ဖွဲ့ကြားထိတိုက်ထိတွေ့မှုမရှိအောင်စတင်လှုပ်ဆောင်နေပြီလို့ပြောပါရယ်ဂါလ်ဝန်မှာနှစ်ဖက်တပ်တွေကြားထိတွေ့မှုမရှိအောင်လှုပ်ဆောင်ထားပြီးကင်းဆောင်တပ်စခန်းအမှတ်14 Petrol Point 14မှာရှိတဲ့အဆောက်အဦတွေကိုလည်းဖိရှားထားပြီးဖြစ်တယ်လို့စစ်တပ်သတင်းအရင်းမြစ်တွေကဒက်ကန်ဟာရယ်သတင်းဌာနကိုဒီကနေ့ပြောပါရယ်ပြီးခဲ့တဲ့လ15ရက်နေ့ကအဲ့ဒီနေရာမှာနှစ်ဖက်တပ်ဖွဲ့တွေတိုက်ခိုက်မှုအတွင်းမှာအိန္ဒိယစစ်သားအယောက်20သေဆုံးခဲ့တဲ့အတွက်အိန္ဒိယနဲ့တရုတ်ကြားမှာတင်းမာမှုတွေရှိနေတာပါတရုတ်ဘက်ကတပ်ဖွဲ့ဝင်အသေးအပြောက်ရှိခဲ့သလားဆိုတာတော့အတိအကျမသိရပါဘူးနှစ်နိုင်ငံကြားဆီဆက်ဆွေးနွေးမှုတွေအချိန်ချင်းလုပ်ပြီးမှအခုလိုနှစ်ဖက်တပ်တွေထိတွေ့မှုမရှိအောင်လှုပ်ဆောင်လာကြတာဖြစ်ပါတယ်ဒီလိုလှုပ်ဆောင်မှုကအမှန်တကယ်ဖြစ်မဖြစ်နဲ့ရေရှည်မှာထိရောက်မှုရှိမရှိစောင့်ကြည့်သွားရမယ်လို့သတင်းရင်းမြစ်တစ်ခုကအိန္ဒိယသတင်းဌာနကပြောပါတယ်ရှင်တိုကျိုအုပ်ချုပ်ရေးမှူးယူရီကိုကိုအီကူဟာပြည်내အုပ်ချုပ်ရေးမှူးအဖြစ်ဒုတိယအကြိမ်ထပ်ပြီးရွေးကောက်ခံရပါတယ် သူ့ရဲ့ကိုရိုနာဗိုင်းရပ်စ်အရေးကိန်းတွေဆောင်ရွက်ပုံတွေပေါ်မှာကျေနပ်မှုရှိကြတဲ့အတွက်နေဆန္ဒရှင်တွေကအခုလိုပြန်ပြီးတော့သူ့ကိုရွေးကောက်လိုက်တာပါ။ရှင်ပြိုင်ဘက်22ယောက်ကိုအနိုင်ရခဲ့တဲ့ကိုဂူကနိုင်ငံတွင်းကာယယောဂဒုတိယလှိုင်းအတွက်ပြုတင်ပြင်ဆင်မှုတွေလှုပ်သွားမယ်လို့မနေ့ကမင်ကွန်းပြောကြားရမှာကတိပြုပြောဆိုသွားပါတယ်။ရှေ့ဆိုင်ထားတဲ့နွေရာသီအိုလံပိကအားကစားပွဲတွေကိုနောက်နှစ်မှအန္တရာယ်ကင်းကင်းနဲ့ပြန်ဆနိုင်မှာဖြစ်ကြောင်းလည်းသူကအခိုင်အမာပြောဆိုခဲ့ပါတယ်။ဒါပေမဲ့ပြည်သူတွေကြားမှာတော့နောက်နှစ်ဒီအားကစားပွဲတွေကိုပြန်ဆဖို့သဘောမတူတဲ့သူတွေလည်းရှိနေတာပါ။အသက်68နှစ်ရှိပြီဖြစ်တဲ့ကိုဂီကူဟာ2016ခုနှစ်တုန်းကတိုကျိုအတွက်အရေးခံခဲ့ရတဲ့ပထမဆုံးအမျိုးသမီးအုပ်ချုပ်ရေးမှူးဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါနဲ့ပတ်သက်လို့လက်ရှိဝန်ကြီးချုပ်ရှင်ဇိုအာဘေရဲ့တုံ့ပြန်ဆောင်ရွက်ပုံတွေကိုအကြီးအကျယ်ဝေဖန်နေကြတဲ့ပြည်သူတွေကတိုကျိုအုပ်ချုပ်ရေးမှူးယူရီကိုကိုဂီကူကိုပို့ပြီးတော့ထောက်ခံအားပေးတဲ့အနေအထားတွေလည်းတွေ့ရပါတယ်ရှင်။တော်ရရှိများရှင်တင်းနှင်းကနေညပိုင်းတွင်နောက်ဆုံးရသတင်းလေးကိုကြီးညာလို့ပြီးမှာတော့တင်းဆောင်မရီနဲ့ပတ်စင်ကန္နာရီကိုဆယ်လင်နာဆင်နိုင်ပါပြီရှင်
။တချင်းပြည်နယ်ဖားကန့်မြို့နယ်ကကြောက်စင်းတွင်မှာမြေပြိုကျတာကြောင့်တေဆုံးပျောက်ဆုံးသူတွေကိုဒီကနေ့အထိဆက်လက်ရှာဖွေနေဆဲဖြစ်ပြီးထိခိုက်တေဆုံးသူတွေရဲ့မိသားစုတွေကိုထောက်ပံ့ဖို့အတွက်လူငွေထည့်ဝင်နေတာအခုဆိုရင်ကျပ်ငွေ36,000လောက်ရရှိထားတဲ့သတင်းကိုတင်ပြမှာဖြစ်ပါတယ်။ကျွန်တော်မိုးစော်ပါဒီလနှစ်ရက်နေ့ကဖားကန့်မြို့နယ်ဝေခါရွာကကြောက်စင်းလုတ်ကွယ်ဟောင်းနေရာမှာမြေပြိုတာကြောင့်လူ190ကျော်သေဆုံးပြီး50ကျော်ထိခိုက်ဒဏ်ရာရခဲ့တာပါမြေပြိုပြီး4ရက်မြောက်နေ့မှာသေဆုံးသူရုပ်အလောင်းထပ်မံတွေ့ရှိတာမရှိပေမဲ့ဒီကနေ့5ရက်မြောက်နေ့အထိသက်ဆိုင်ရာတာဝန်ရှိသူတွေကဆက်လက်ရှာဖွေနေဆဲရှိကြောင်းဖားကန့်မြို့နယ်အုပ်ချုပ်ရေးမှူးဦးညံလင်းအောင်က VOA ကိုပြောပါတယ
်အဝေးလိုက်လုပ်ငန်းတွေကအခုကျွန်တော်တို့ဒီရှာဖွေကယ်ဆယ်ရေးအဖွဲ့နဲ့ကျွန်တော်တို့အချို့ရောရည်ကြီးအချို့ရဖွဲ့နေတယ်ဒီရမရကန်ပစ်တာဖွဲ့ကိုကျွန်တော်တို့မိပြတဲ့ခါမှာတော့တော့ဘာမို့ဘယ်လိုပြောမလဲသူတို့စောင့်ကြည့်နေတယ်ဗောနော်စောင့်ကြည့်နေပြီးတော့ဒီရဲ့ဘောမှာအခြေအနေဘောမှာဘူတီးပြီးတော့ဆက်လက်ဆောင်ရွက်မယ်လို့ဒါသိရပါတယ်ဗျဟုတ
်အခြေအနေစောင့်ကြည့်နေပြီးပေါ်လာတာရှိရင်ဆက်လက်ဆောင်ရွက်ဖို့ရှိတယ်လို့ဒေတာတွင်မှာလဲဘိုးအဆက်မပြတ်ယွာနေတာကြောင့်ရှာဖွေသူတွေအတွက်ပါအန္တရာယ်ရှိနေတာဖြစ်ပါတယ်မြေပြူရာကြောင့်လူရာနဲ့ချီပြီးတည်ဆုံးခဲ့တဲ့နောက်အစိုးရကြံ့မော်နဲ့ကြောင်းမြတ်လုပ်ငန်းရှင်တွေကုမ္ပဏီတွေအပါအဝင်ကချင်လွတ်လပ်ရေးအဖွဲ့ KIO ကလည်းတည်ဆုံးသူတွေရဲ့မိသားစုနဲ့ထိခိုက်ဒဏ်ရာရသူတွေအတွက်အလှူငွေတွေပေးအပ်လှူဒန်းခဲ့ပါတယ်။လောလောဆယ်အလှူငွေစုစုပေါင်း36,000လောက်ရရှိထားကြောင်းလည်းဦးညံလင်းအောင်ကဆက်ပြောပါတယ်
။လူကမ်းတဲ့ငွေကကျွန်တော်တို့ဒီမှာစီးရင်ရရှိတာကဒီနေ့မနေ့လူခဲ့ဟာလေးရောပေါ့နော်အားလုံးပေါင်းကျွန်တော်တို့36,000ဒီပါလောက်ရောက်ပါပြီခင်ဗျကျွန်တော်ပြောနိုင်တာကဒီအလူဝေ6000ဒီပါခန့်ရနိုင်ပြီဆိုတော့ဟာဒါစီးရှိတချို့တွေကလည်းဟိုဘောကျွန်တော်တို့ရဲ့ဒီငွေသားကျွန်တော်လက်ထဲမြောက်သေးရလည်းရှိတယ
်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချတာရေးဝန်ကြီးဌာနကဒဏ်ရာရသူ54ဦးအတွက်တဦးကိုကြံ့ငွေ2သိန်းတည်ဆုံးသူ182ဦးအတွက်တဦးကို5သိန်းစီနဲ့စုစုပေါင်းထောက်ပံ့ငွေ968သိန်းနဲ့ကိုတိုင်တွေ့ဆုံခဲ့တဲ့ဒဏ်ရာရသူ34ဦးတည်ဆုံးသူများရဲ့ကျန်ရစ်သူမိသားစု16စုကိုအားပေးထောက်ပံ့ပေးခဲ့ကြောင်းပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်မြန်မာနိုင်ငံမိသားတပ်ဖွဲ့ကထုတ်ပြန်တဲ့စာရင်းအရတည်ဆုံးသူ184ဦးဒဏ်ရာရသူ54ဦးရှိပြီးဖားကန့်မြို့နယ်အုပ်ချုပ်ရေးမှူးရုံးစီးရင်မှာတော့တည်ဆုံးသူ182ဦးဒဏ်ရာရသူ48ဦးနဲ့ပျောက်ဆုံးသူ19ဦးရှိနေပါတယ်။တည်ဆုံးထိခိုက်နဲ့ပျောက်ဆုံးသူစီးရင်ကိုစီစစ်နေကြောင်းလည်းလူစီးရင်စီစစ်ရေးအတွက်တာဝန်ယူဆောင်ရွက်နေတဲ့ဒုတိယမြို့နယ်အုပ်ချုပ်ရေးမှူးဥဖုံဂရိန်ကပြောပါတယ်။
ကျွန်တော်တို့လူနာမည်စီးရင်ကိုစီစစ်နေလို့ရှိပါသေးတယ်။အခုလည်းအဲ့ဒီကိစ္စနဲ့ကျွန်တော်တို့ရောသွားမှာပါ။
ဒီလိုစီစစ်ပြီးထောက်ပံ့ငွေပေးအပ်တဲ့စီးရင်တွေကိုလည်းဖားကန့်မြို့နယ်အုပ်ချုပ်ရေးမှူးရုံးကထုတ်ပြန်သွားဖို့ရှိနေပါတယ်။ဖားကန့်မြို့နယ်ဝေခါမှော်မှာမြေပြိုတာကြောင့်လူရန်နဲ့ချီတည်ဆုံးခဲ့ပေမဲ့ဒီကနေ့အထိလည်းတခြားကြောက်စိမော်တွေမှာရေမစေးကြောက်ရှာတွေရှိနေပါတယ်။လက်ရှိအခြေအနေကိုဖားကန့်မြို့နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခမောင်မြင့်ကအခုလိုပြောပါတယ်
။အခုလည်းလူတွေကတော့နမောရဘယ်တော့မှဒီလိုပဲသူတို့စာဝတ်နေရေးပေါ့ဗျာသူတို့လည်းရလို့ရညာလုံနေကြတာအတက်အန်တွေကတော့စိုးရင်ရတော့ဗျာဒီရတို့လည်းကျွန်တော်တို့ကတော့ထိမ့်သိမ့်မှုတော့သူတို့ပြောထားတာပဲလေကျွန်တော်လည်းပြောနိုင်တာပဲရှိတော့သူတို့သက်ဆိုင်ရတော့လုံခြုံရေးပါညာသူတို့တာဝန်ရအောင်တရားဥပဒေစုံမှုရတာဟုတ်မလား
ဖကန်ဒေတာမြေပြိုကျတာနဲ့ပတ်သက်ပြီးနိုင်ငံတော်သမ္မတကပြည်ထောင်စုဝန်ကြီး3ဦးနဲ့ကချင်ပြည်နယ်ဝန်ကြီးချုပ်အပါအဝင်အဖွဲ့ဝင်6ဦးပါစုံစမ်းစစ်ဆေးရေးအဖွဲ့ကိုဒီလ3ရက်နေ့ကဖွဲ့စည်းခဲ့ပါတယ်။စုံစမ်းစစ်ဆေးရေးအဖွဲ့ဟာဒီလ5ရက်နေ့မှာဖကန်ဒေတာကိုရောက်လာပြီးသက်ဆိုင်ရာတာဝန်ရှိသူတွေ၊ကျောင်းမြတ်လုပ်ငန်းရှင်တွေ၊မြေပြိုစဉ်ထိခိုက်ဒဏ်ရာရသူတွေနဲ့တွေ့ဆုံခဲ့သလိုမြေပြိုရာနေရာကိုလည်းတွားရောက်စစ်ဆေးလေ့လာခဲ့ပါတယ်။ဒီကနေ့မနက်9နာရီမှာတော့စုံစမ်းရေးအဖွဲ့ဟာဖားကန်မြို့ကနေပြန်လည်ထွက်ခွာသွားပြီဖြစ်ပါတယ်။ကျွန်တော်မိုးစော်ရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ
်။ COVID ကာလမှာတာဝန်အလွှဲပြောင်းလုပ်ဖို့အခက်ကြုံနေရတဲ့မြန်မာနိုင်ငံကပင်လယ်ကူးသင်္ဘောသားတွေကိုကော့တောင်းဆိုင်ကန်ကနေတဆင့်လဲလှယ်ပေးနေတဲ့အကြောင်းကိုတင်ဆက်ပေးချင်ပါတယ်ကျွန်မဆူဆူပါရှင်။စာချုပ်တံတန်းပြသင်္ဘောသားတွေနဲ့သင်္ဘောပြန်တက်မဲ့သူတွေအလဲလှယ်လုပ်တဲ့နေရာမှာအရင်ကရန်ကုန်စကန်နဲ့လီစိတ်ကနေတဆင့်တခြားနိုင်ငံတွေစီသွားရောက်တာကနေအခုလိုကက်ရောဂါကာလမှာတော့အရင်လမ်းကြောင်းတွေအတိုင်းသွားဖို့ကအခက်အခဲရှိနေပါတယ်။ဒီလိုအခက်အခဲရှိနေသူတွေကိုအခုအခါကော့တောင်းဆိုင်ကန်ကနေတာဝန်လဲလှယ်နိုင်အောင်စီစဉ်ပေးနေတယ်လို့ရေချောင်းပို့ဆောင်ရေးညွှန်ကြားမှုဦးစီးဌာနညွှန်ကြားမှုဦးချမ်းမြေက VOA ကိုပြောပါတယ်
။ဒါကတော့အခုလက်ရှိလေရင်ခင်းစင်တွေမရှိတဲ့အတွက်လုပ်ပေးကြရတဲ့အနေထားပါ။တကယ်တော့ကျွန်တော်တို့ကဒီလေစိတ်တွေပြန်ဖွင့်ပေးနိုင်တဲ့အခြေအနေရောက်အောင်တော့ငွေကြေးအနေဆင်းရမယ့်လူတွေကဒီလေချောင်းလိုင်းတွေကနေဆိုတော့ transit နဲ့ပြန်လာကြမှာပေါ့နော်။လက်ရှိကတော့လေစိတ်ကမဖွင့်နိုင်တဲ့အခါကျတော့အဲ့ဒီချက်ချက်ကျွန်တော်တို့ဖြစ်နေတာပေါ့သမောသားတွေအတွက်
ကော့တောင်းဆိုင်ကန်ကနေတာဝန်လဲလှယ်သူအရေးအတွက်ဟာဇူလိုင်ပထမပတ်အထိဆို200ဝန်းကျင်ရှိနေပြီလို့လည်းတာဝန်ရှိသူတွေကပြောပါတယ်။ပြင်ရောက်တဲ့သင်္ဘောသားတွေကိုတော့ကော့တောင်းမြို့ကဟိုတယ်မှာတိကျခွဲစောင့်ကြည့်ပြီးဓာခွဲနမူနာရယူစစ်ဆေးနေတယ်လို့လည်းသင်္ဘောသားဌာနခွဲညွှန်ကြားမှုဦးဟိန်ထက်ဆိုးကပြောပါတယ်
။ကော့တောင်းဆိုင်ကန်ကတော့သွားလာရနီးလို့ပေါ့နော်ပုံမှန်အဖြစ်တော့ကျွန်တော်တို့ရန်ကုန်ဆိုင်ကန်ဆိုလို့ရှိရင်ရန်ကုန်လာတဲ့သင်္ဘောပဲအဓိကခုရှင်းလို့လို့လွယ်တာပေါ့နော်ဒီပုံမှန်ကျန်းကျောင်းကနေပြီးတော့သွေဖယ်ပြီးလာဖို့ကျတော့ကျွန်တော်တို့ခေါင်းတောင်းကြတော့အနည်းဆုံးဖြစ်တာပေါ့နော်အဲ့ဒါကြောင့်သမောတွေကတော့အနည်းဆုံးနေရာမှာစီစဉ်ပြီးတော့လဲကြတာပါခင်ဗ
ျပုံမှန်ပြန်တန်းနေတဲ့ပြပလီကျောင်းလိုက်မရှိသေးတဲ့အတွက်စာချုပ်တက်တန်းပြည့်ပင်မယ်လဲပြန်မလာနိုင်သေးတဲ့သမောသားအရေးအတွက်က9000ဝန်းကျင်မှရှိနေတာပါပြခဲ့တဲ့ဆွန်လာတော့ကကယ်ဆယ်ရေးလေရင်နဲ့စင်လုံးကားလေရင်တို့အပြင်ကော့တောင်းဆိုင်ကန်ကနေတဆင့်တင်မောပြန်တက်သူဦးရေကတော့400ကျော်အထိရှိနေပါတယ်နိုင်ငံတကာလေကြောင်းလိုင်းတွေပိတ်ထားခြင်းအစိုးရရဲ့အကူအညီနဲ့ပြန်ခေါ်နိုင်ခဲ့တဲ့ပြည်ပရောက်မြန်မာနိုင်ငံသားဦးရေကတော့6000ကျော်အထိရှိနေပြီလို့နိုင်ငံခြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ကျွန်မစုစုပါရန်ကုန်မြို့ကနေသတင်းပေးပို့နေတာပါ
။ကျွန်မစုမမရှင်2020ရွေးကောက်ပွဲကြိုတင်မဲပေးနိုင်ရေးပြည်ပရောက်မြန်မာနိုင်ငံသားတွေပြင်ဆင်နေကြတဲ့အကြောင်းကိုပြောပြပေးချင်ပါတယ်။မြန်မာနိုင်ငံမှာလွတ်တော်အသီးသီးအတွက်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲတွေကိုလာမယ့်နိုဝင်ဘာလ10ရက်နေ့တနင်္ဂနွေနေ့မှာကျင်းပမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကဇူလိုင်လ10ရက်နေ့ကကြေညာလိုက်တာပါ။ဒီ2020ပြည်နှစ်အထွေထွေရွေးကောက်ပွဲမှာပြည်ပရောက်မြန်မာနိုင်ငံသားတွေမဲပေးနိုင်ကြဖို့ကိုလည်းသက်ဆိုင်ရာနိုင်ငံအသီးသီးကမြန်မာတပ်ရုံးတွေကနေကျူတင်ဆန္ဒမဲပေးခွင့်ရှိသူများလျှောက်ထားနိုင်မှုပုံစံ15တွေကိုဒီဇူလိုင်လဇန်ကနေစလို့စတင်ဖြန့်ဝေပေးနေပြီဖြစ်ပါတယ်။ပြည်ပရောက်ရှိနေတဲ့တရားဝင်နိုင်ငံကူးလက်မှတ်ကိုင်ဆောင်ထားတဲ့မြန်မာနိုင်ငံသားတွေအနေနဲ့နိုင်ငံကူးလက်မှတ်မိတ္တူနောက်မဲဆန္ဒနဲ့တတ်မှတ်စီစဉ်နိုင်မှုအိမ်တော်စုတကောင်စီမိတ္တူနဲ့တကွမိမိတို့ရောက်ရှိနေတဲ့နိုင်ငံမျိုးနဲ့မြန်မာနိုင်ငံကမိမိရဲ့အမြဲတမ်းနေရဲလိပ်စာကိုပုံစံ15မှာဖြည့်သွင်းရမှာဖြစ်ပြီးတော့သက်ဆိုင်ရာနိုင်ငံတွေကသတ်မှတ်ထားတဲ့နောက်ဆုံးနေရဲအမီပေးပို့ရမှာဖြစ်ပါတယ်။ပြည်ပရောက်မြန်မာအများစုနေထိုင်တဲ့အာရှနိုင်ငံတွေမှာတော့အထူးသဖြင့် COVID-19 ကပ်ရောဂါကာလအခက်အခဲမရှိမဲပေးနိုင်ရေးဝိုင်းဝန်းကြံပေးနေကြပါတယ်။စင်ကာပူရောက်မြန်မာတွေကြိုတင်မဲပေးနိုင်ရေးကြိုတင်ပြင်ဆင်နေကြတဲ့အခြေအနေတွေကိုတော့လုပ်ငန်းဝင်ဘေးကင်းလုံခြုံရေးဆိုင်ရာဌာနမှူးတဦးဖြစ်တဲ့ဦးတင်မင်းက VOA ကိုပြောပြပါတယ
်။မြန်မာအဖွဲ့အစည်းတွေလည်းနောက်ပရိဒအဖွဲ့ဒီနေ့မြန်မာတန်ယုံမှာတို့အစည်းအဝေးရှိတယ်ဆိုတော့သူတို့တွေကပထမဆုံးအဆင့်ကတော့ဒီပုံစံ15နဲ့ပတ်သက်လို့ဒီမှာရှိတဲ့မြန်မာအလုံးတင်မဲပေးလို့ရတဲ့တူရင်ကျင်းတိုင်းအောင်ဘလို့များစီစဉ်မယ်ဆိုတော့တော့တန်ယုံကိုတော့တင်ဖို့ဆိုတော့လည်းချုပ်ကလေးတွေအပြည့်ထွက်လို့မရဘူးတချို့အဆောင်လေးတဲ့ကလေးဆိုရင်အခုချိန်ဒီ isolation မှာရှိလို့မယ်တချို့အိမ်အကူလေးတွေဆိုရင်ထွက်လို့ရတဲ့နေကတနင်္ဂနွေပဲရှိတယ်ကြားရထွက်လို့မရဘူးအဲ့တော့တချို့မြန်မာအဖွဲ့ကြီးတွေကတော့ဂျားကန်နေနဲ့ကူညီပေးမယ်လို့ကျွန်တော်ကြားတယ်ဆိုပါတော့ပုံစံပြေတာမှာရောတိုင်းကိုတင်ပေးတာမှာရောပေါ့လေဒီလိုမျိုးတွေကျွန်တော်ကြားတယ်ဒါလိုက်ပေါ့လေတိုင်းရင်းရဲ့ email ကို link လုပ်ပြီးတော့တခါတည်းဒီ apps မှာဖြစ်လာတဲ့ပုံစံ15ပုံစံဖြစ်သွားပြီးတော့တခါတည်းတိုင်းရင်းကို attachment document နဲ့တွဲပြီးတော့တင်လို့ရအောင်လေသူတို့ကစီစဉ်မယ်လို့ချွတ်ပြောတာကြားတယ်
မြန်မာနိုင်ငံသားလူသမားတွေတိတ်နဲ့ချီပြီးရှိနေတဲ့မလေးရှားနိုင်ငံမှာလည်းကြိုတင်မဲတွေပေးနိုင်မှုကွာလာလမ်ပူအခြေစိုက်မြန်မာတန်ရုံးကမဲပေးခွင့်ပုံစံ15လာပြီးထုတ်ယူကြဖို့ဒီကနေ့ဇူလိုင်လ6ရက်နေ့ရက်စွဲနဲ့စော်အော်ထုတ်ပြန်ပါတယ်မလေးရှားနိုင်ငံတဝန်းလုံးအတိုင်းအတာနဲ့မဲပေးရမယ့်သူတွေအဆင်ပြေအောင်လှုပ်ဆောင်ပေးတဲ့အချက်တွေကိုကွာလာလမ်ပူအခြေစိုက်မြန်မာလူမှုကူညီရေးအသေးဥက္ကဋ္ဌဦးစံဝင်းကအခုလိုကြံပြုပါတယ
်ဒီမလေးရှားမှာရောက်နေတဲ့မြန်မာပြည်ကတော့နေရာဒီစရမလေးရှားကလည်းကျေပြန့်နေသည်ကျွန်တော်ထိုင်းဘက်အချမ်းဆိုရှင်ဒီကလန်တန်တို့ပြည်နန်းတို့အဲဒီစင်ကာပူချမ်းပါဆိုဂျိုဟိုဘာရူပြည်နယ်နောက်အရှေ့ဘက်အင်ဒိုနီးရှားနယ်စပ်မှာဆိုရင်ဆာဘာဆာတာဝဲဆိုတဲ့ပြည်နယ်ရှိတယ်အဲ့ဘက်မှာလည်းတရားဝင်အလို့သမားတွေရှိတယ်ကွာလာလမ်ပူတစ်ခုတည်းတော့လာပြီးမဲပေးရမယ်ဆိုရှင်စိတ်မဖြစ်နိုင်ဘူးဒီမလေးရှားနိုင်ငံမှာရှိတဲ့အစိုးရဖွဲ့စည်းတဲ့ညှိနှိုင်းပြီးတော့လေတမတ်ရက်ကလေးတရက်ကိုတမတ်ပြီးတပြိုင်နဲ့ကျင်းပပေးနေဟောင်းတယ်အဲ့တော့ကျင်းပတဲ့အခါမှာလည်းကျွန်တော်ကဒီသက်ဆိုင်ရာဒီပြည်နယ်ဒီမှာရှိတဲ့ကျွန်တော်တို့ဒီပေါ်ဒီလူမှုကွန်မြူနတီအဖွဲ့တွေရဲ့ပါဝင်နေစီချင်တယ်ပေါ့
မြန်မာနိုင်ငံသားတောင်းတဲ့ချီပြီးရှိနေတဲ့တောင်ကိုရီးယားနိုင်ငံမှာတော့ကိုရီးယားရောက်မြန်မာနိုင်ငံသားတွေကြိုတင်မဲပေးနိုင်ရေးတောင်ကိုရီးယားရောက်မြန်မာနိုင်ငံသားတွေက2020ရွေးကောက်ပွဲအထောက်အကူပြုကော်မတီဖွဲ့ပြီးဝိုင်းဝန်းကူညီပေးနေကြပါပြီကော်မတီရဲ့ဦးဆောင်သူတဦးဖြစ်တဲ့ဦးဝင်းပေါ်မောင်ကမြန်မာနိုင်ငံသားတွေနိုင်ငံသားတို့အခွင့်အရေးနဲ့အညီမဲပေးကြပါလို့တိုက်တွန်းပါတယ်
ကျွန်တော်တို့ဒီမှာကိုရီးယားမှာကလူ3000ကျော်လောက်ရှိတယ်လေအဲဒီပမာဏကိုတန်ရုံမှာရှိတဲ့ဝန်ထမ်းအနေနဲ့ဟိုလုပ်ဖို့ဆိုတာမလွယ်ဘူးလေအင်အားမလုံလောက်ဘူးပေါ့ဆိုတဲ့အခါကျတော့ကျွန်တော်တို့နိုင်ငံသားတွေပါလီပြီးတော့ပူးပေါင်းပြီးတော့ဝိုင်းဝန်းကူညီဆောင်ရွက်ပေးတာပါအဓိကကတော့တတ်နိုင်သလောက်ဖြစ်အောင်မဲပေးပါလို့ကျွန်တော်တို့တိုက်တွန်းနေပါတယ်ဘယ်ပါတီကိုပဲပေးပေးဘယ်သူကိုပဲပေးပေးဟိုကြိုက်တဲ့အားကိုရွေးချယ်ပြီးတော့ပေးပါဒါကဘာလဲဆိုတော့ကျွန်တော်တို့မြန်မာနိုင်ငံမှာဒီမိုကရေစီစနစ်နိုင်ငံရေးစနစ်အသားကျသွားဖို့အခြေခံသွားဖို့ဟာရေကောက်ပွဲကြီးအရေးကြီးပါတယ်။အားလုံးမဲပေးနိုင်ကြဖို့ကျွန်တော်တို့အဲ့လိုတိုက်တွန်းပါတယ်
။အာရှနိုင်ငံတွေမှာအခုလိုကြိုတင်မဲပေးနိုင်ရင်ပြင်ဆင်နေကြသလိုအမေရိကန်ပြည်ထောင်စုမှာလည်းမဲပေးရမယ့်သူတွေရဲ့ဖြစ်ဆက်ပုံစံကိုဩဂုတ်လ5ရက်နေ့နောက်ဆုံးထားအကြောင်းကြားပေးပို့ရမယ်လို့ဝါရှင်တန်ဒီစီမြို့တော်အခြေစိုက်မြန်မာတန်ရုံးကလည်းသတင်းထုတ်ပြန်ထားပါတယ်။ဒီလိုမျိုးမဲပေးခွင့်ရှိသူတွေပြည်ပရောက်မြန်မာနိုင်ငံသားတွေရဲ့ဖြစ်ဆက်ပုံစံတွေကိုတန်ယုံတွေကစုစည်းပြီးတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုသတ်မှတ်ချိန်အမိပေးပို့ရမှာဖြစ်ပြီးတော့ကြိုတင်ဆန္ဒမဲပေးပွဲကျင်းပမယ့်နေ့ရက်နဲ့အချိန်တွေကိုတော့ထပ်မံသတိပေးအကြောင်းကြားသွားမယ်လို့ပြည်ပအခြေဆိုင်မြန်မာနိုင်ငံဆိုင်ရာတန်ယုံတွေဘက်ကသတင်းထုတ်ပြန်ထားပါတယ်ရှင
်။မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျွန်တော် VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်လို့ပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်။ COVID-19 ရေးပေါ်ကာလမှာပိတ်ထားတဲ့ထိုင်းနိုင်ငံမဲဆောက်မြို့နဲ့မြန်မာနိုင်ငံမြဝတီမြို့ကြားကုန်သွယ်ရေးလေကိတ်တွေကိုဒီကနေ့ပဲထိုင်းနိုင်ငံဘက်ကပြန်ဖွင့်ပေးလိုက်ပြီးမြန်မာနိုင်ငံဘက်ကတော့ဇူလိုင်လကုန်အထိပိတ်ထားတဲ့အတွက်အခက်အခဲတွေကြုံနေရတဲ့အကြောင်းတင်ဆက်ပေးလိုပါတယ်။ကျမအေးမှာပါ။ထိုင်းနိုင်ငံတက်ခရိုင်မဲဆောက်မြို့မှာဇူလိုင်လ3ရက်နေ့မှာကျင်းပခဲ့တဲ့နေဆက်ကုန်သွယ်ရေးနဲ့ COVID-19 ကပ်ရောဂါထိန်းချုပ်မှုဆိုင်ရာအစည်းအဝေးကနေလေကိတ်တွေပြန်ဖွင့်ဖို့အတွက်ဆုံးဖြတ်လိုက်ပြီးတဲ့နောက်ဒီကနေ့မှာပဲပြန်ဖွင့်ပေးလိုက်တာပါဒါပေမဲ့လည်းမြန်မာနိုင်ငံဘက်ကတော့ကပ်ရောဂါကာလကန့်သတ်တဲ့အနေနဲ့ဆက်ပိတ်ထားအောင်မှာဖြစ်ကြောင်းကရင်ပြည်နယ်မြဝတီခရိုင်အုပ်ချုပ်ရေးမှူးဦးတည်ဆောင်ကဆိုပါတယ်အဲ
ကျွန်တော်နေတော့မှာကျွန်တော်ကဒီလိုပေါ့ COVID ကာလဖြစ်တဲ့အတွက်ဟိုတိုင်းနိုင်ငံမှာလည်းကတော့ရှိတယ်ကျွန်တော်ဒီမှာလည်းကတော့ရှိတယ်မှာ
ဟုတ်ကဲ
့ရှိတယ်ဒါပေမဲ့ကျွန်တော်တို့ကတော့19ရက်3လ2020ကစပြီးတော့ဒီကတော့ပြေးရတော့ဟိုကိုဗစ်ကာလမှာပိတ်ခဲ့တာပေါ့မှာ
ဟုတ်ကဲ့ဟုတ်ကဲ့
ကိုဗစ်ပိတ်ထားတယ်လက်ရှိကျွန်တော်တို့ဒီနေဆက်ကုသရေးဝန်ကူရောဒီနေဆက်ဒေတာတွေရောအားလုံးကကျွန်တော်တို့က နိုင်ငံတော်ရဲ့ပြညာချက်ရဆိုတော့38လောက်ထိပြညာထားတာမှာ
နိုင်င
ံတကာဝန်ထမ်းထောက်ပံ့နေတဲ့နေဆက်တွေဆက်တွေတော်လာခွင့်ကမရသေးဘူးဖြစ်နေမရသေးတော့ကျွန်တော်ကကရုတွေပြန်ဖွင့်လို့မရသေးဘူးဖြစ်နေမှာဒီကရုတွေမှာပုံရဆက်လေးရဲ့တော်လာခွင့်ကဘယ်လိုလဲဟိုကတ်မချက်ချင်းနေအောင်မှာ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့
ဆိုအဲ့ဒါမရသေးဘူးဒီကိုဗစ်ကာလကိုလုံနိုင်ပြီးကျွန်တော်ချစ်ချစ်တရားမှတ်တဲ့ဖွင့်နိုင်ပြီးဆိုတော့ကရုတွေတော့ပြန်ပြီးလက်ပံ့ကိုရလာမှာပါခင်ဗျဟုတ်
ဂျပန်နိုင်ငံကနေလာတဲ့တပတ်ရက်ကားတွေကိုကုန်သွယ်နေခိတ်တွေကနေမြန်မာနိုင်ငံဘက်ကိုတင်ပို့နေတဲ့ကုန်သွယ်တဦးကတော့နှစ်ဖက်လုံးကတပြိုင်တည်းမဖွင့်တာကြောင့်ထိခိုက်မှုတွေရှိနေတယ်ဆိုပြီးပြောပါရယ်လေးလာနီးပါးနေဆက်တွေပိတ်ထားတာကြောင့်အလုသမားတွေလည်းအခက်ခဲကြုံနေရတယ်လို့လည်းပြောပြပါရယ
်ကျွန်တော်တို့ဗမာပြည်ဘက်ကမှားထားတဲ့လူတွေကအခုကားလိုခြင်းရတဲ့လူတွေကကားရလို့ညညာစောင့်နေရလာနေနဲ့တာပြီးဆိုတော့အခုချိန်ရမျိုးမှာကားရမှာဆိုတော့လုံးဝပိုင်းပြီးအကျိုးဆိုရင်လည်းညဒီကရောက်လာပြီးတော့ကားယူဖို့စဉ်းစားလာဆောင်နေတယ်လို့လည်းရှိသလိုဒီလိုနဲ့ဆောင်နေတယ်လို့လည်းရှိတာငွေတွေလွှဲပြီးတော့ဟုတ်လားနိုင်ငံခြားကနေပြီးတော့ဒီမှာပါတီတွေကကားလာရောင်းပြီးတော့သူတို့ကတော့ပတ်စံတော့ရသွားလိမ့်မယ်ဒါပေမဲ့ကျွန်တော်ဗမာပြည်ဘက်ကကုန်တယ်တွေနဲ့ကားမာတဲ့ကုန်တယ်တွေရောင်းဝယ်ရောက်တဲ့ကုန်တယ်တွေဖွဲ့စားလုပ်တဲ့လူတွေကဒါအဲနည်းနည်းအသိရမယ့်အပိုင်းတွေပေါ့ပြောတဲ့တည်းဟိုစကားတွေပြောရတော့မယ်အချင်းတွေဒီမှာကိုထင်လို့မသိလာတဲ့အခါကျတော့ခင်ရဲ့ရိုက်ကုန်တော့ရှိတယ်မှာကိုနေကွန်ရအလုပ်သမားတွေရှိတယ်ရှိတယ်ဒီလူသားသားကျတော့အခုချိန်မှာတော့ဒါစီးပွားရေးဆိုင်ရပေါ့
စ
ာဝန်ကြီးတွေဒီနေ့ကဌာနတွေမှာလုံစားနေပြီးတော့ဒါတော့ကြည့်ရပေါ့
တက်ခရိုင်မဲဆောက်တဆောင်ရမ်းမဲလက်မဖွဖရမြို့နယ်အတွင်းတောင်ရင်မြစ်ကြောင်တလျှောက်မှာရှိနေတဲ့ထိုင်းနိုင်ငံကနေဆက်ဂိတ်33ဂိတ်ကိုတပတ်ကို9ရက်ဖွင့်ပေးမှာဖြစ်ပြီးမနက်9နာရီကနေညနေ6နာရီထိဒီကနေ့ကနေစပြီးပြန်ဖွင့်ပေးလိုက်တာပါမြန်မာဘက်ကတော့ချစ်ချေတရားနှစ်ကနေနှစ်နိုင်ငံကုန်စည်တွေကိုတင်ပို့နိုင်တာကြောင့်လလောဆယ်မှာတောင်ရင်မြစ်ကနေဂိတ်တွေကိုစက်ပိတ်ထားဖို့ဆုံးဖြတ်ခဲ့တာလို့လည်းတာဝန်ရှိသူတွေကပြောပါတယ်ကျမမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ
ဒီခိုင်းပြည်နယ်ကြောက်ပြူမြို့နယ်ထဲမှာတပ်မတော်စစ်ကြောင်းတစ်ခုကဖမ်းဆီးသွားသူရွာသားလူငယ်ခုနှစ်ဦးနဲ့ယာအိမ်မှုသူဦးကိုကြောက်ပြူရဲစခန်းကိုလွှဲပြောင်းပေးလိုက်တဲ့တဲ့တင်ဆက်ပေးချင်ပါတယ်ကျွန်တော်နိုင်ကွင်းအိမ်ပါမြန်မာစစ်တပ်ဘက်ကမတင်ကာလို့ဖမ်းဆီးသွားတဲ့ကြောက်ပြူမြို့နယ်ကတ်တပြည်ကျေးရွာကလူငယ်ခုနှစ်ဦးနဲ့ဆိုင်းချုံတွင်ကျေးရွာယာအိမ်မှုသူဦးစုစုပေါင်း၈ဦးကိုတညဝတိရေသစခန်းကနေကြောက်ပြူမြို့မှရဲစခန်းကိုမနေ့နှောင်းပိုင်းကလွှဲပြောင်းပေးခဲ့ကြောင်းကတ်တပြည်ကျေးရွာအုပ်ချုပ်ရေးမှူးဦးမောင်ခင်ဦးကအတည်ပြုပြောဆိုခဲ့ပါတယ်
သူတို့ကျင်းကတော့ဒီစကံကိုတော့ရောက်နေပြီ။ဖြည့်ရဆေးစကံကတော့ဘယ်သူမှမလဲပြမခလေးရဘူး။ဘယ်နှုတ်ဆိုဟိုစေချုံတင်ကတူရဲ့ကတ်တပြေရောက900နှစ်ဦးကလည်းဆိုပြီးလေ
။ပြီးခဲ့တဲ့ဇွန်လ26ရက်နေ့ညကကတ်တပြေကြေးရွာသားတင်နဲ့ဆိုင်းချုံတွင်ကြေးရွာယာယီမှုသူအပေါင်း10ဦးကိုမြန်မာစစ်တပ်ကဖမ်းဆီးခဲ့ပြီးတိပုတ်တောင်တညဝတိရေသစကံဘက်ကိုဖမ်းဆီးခေါ်ဆောင်သွားရကနေမနေ့က10ဦးကိုကြောက်ဖြူရဲစကံကိုလွှဲပြောင်းပေးအပ်ခဲ့ပြီး9ဦးကတော့ဇူလိုင်လ4ရက်နေ့မှာပြန်လွှတ်ပေးခဲ့ပါတယ်။သူတို့ကိုပယ်မှုနဲ့တရားစွဲမယ်ဆိုတာကိုတော့မသိရသေးဘူးလို့ဆိုပါတယ်။ရဲစခန်းကိုလွှဲပြောင်းပေးအပ်ခဲ့သူတွေကိုစီစစ်အေးအေးယူမဲ့အခြေအနေကိုသိရှိဖို့ကြောက်ဖြူမြို့မှရဲစခန်းတာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့လည်းပြန်လည်ဖြေကြားတာမရှိခဲ့ပါဘူး။သမတော်သတင်းမှပြန်ကြားရေးဖွဲ့တွင်မူဘုံမှုချုပ်စော်မင်းထွန်းကတော့မသိငါပွဲရာဖမ်းဆီးထိန်းသိမ်းထားတဲ့ကြောက်ဖြူမြို့နယ်ကတ်တပြေရွာကလူတွေကိုတချို့ပြန်လွှတ်ပေးပြီးတချို့ကိုရဲစခန်းကိုလွှဲပြောင်းပေးအပ်ခဲ့ကြောင်းအတည်ပြုပြောဆိုပါတယ်
။အဲ့ဒီမှာပြန်ထုတ်ပေးလိုက်တဲ့လူတွေရှိတယ်။လွှဲပြောင်းပေးတဲ့လူတွေရှိပါတယ်။အဲ့မတင်ငါဘွယ်လူတွေကဒါကတည်းကလူတွေကအမှန်တရားလို့ဖြစ်တယ်ဆိုတာလည်းတို့ထုတ်ပြန်ထားပါတယ
်။ပြီးခဲ့တဲ့ဇွန်လကုန်မှာလဆန်ငွေထုတ်တဲ့တမတော်ရင်နန်းတစ်ခုကြောက်ဖြူမြို့နယ်ပြားသဲနယ်ကတ်တပြေရွာနီးမိုင်းဆွဲတိုက်ခိုက်ခံရပြီးအနည်းနဲ့ရွာသား12ဦးကိုမြန်မာစစ်တပ်ကဖမ်းဆီးဆစ်ဆီးခဲ့ပြီးပြန်လည်လွှတ်ပေးခဲ့ပါတယ်။ရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေဆဲဖြစ်ပါတယ်။မနေ့ကနေ့ပြီးခဲ့တဲ့ရက်တွေကရတိတောင်မြို့နယ်နဲ့မြောက်ဦးမြို့နယ်ဘက်နှစ်ဖက်တိုက်ပွဲဖြစ်ပွားကြောင်းတပ်မတော်ပြောခွင့်ရဗိုလ်မှူးချုပ်စော်မင်းထွန်းကပြောပါတယ
်။မနေ့ကတော့ရတိတောင်ဘက်မှာအောင်သာစီကြီးရွာနီးမှာကျွန်တော်အီတောင်ကျန်းသူတွေနဲ့ထိပ်တွေ့မှုဖြစ်ခဲ့တာရှိတယ်။အဲဒီမှာတော့ကျွန်တော်ထိခိုက်ဒဏ်ရာရှိမှုမရှိပါဘူး။အောင်ရနေလောက်ကကျွန်တော်မြောက်ဦးဘက်မြောက်ဝီရွာနာလေးရပဲဒီတောင်ကျန်းသူ၅ဦးလောက်သူရင်းဆောင်ရည်ဖြစ်ကြောင်းကိုကောင်းအကာအကွယ်မျိုးပြခတ်ကြတာရှိတယ်။အဲ့ဒီမှာတော့ကျွန်တော်မလူစီရနေလို့ကလက်ပစ်ပုံနေလေခဲရနေတချို့ပြေးရမှာရှိတယ
်။ရခိုင်လက်နက်ကန်အေအဖွဲ့ပြောခွင့်ရခိုင်ဒုက္ခကတော့ရတိတောင်မြို့နယ်နဲ့ချင်းမြင့်နယ်ပလဲဝါမြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားနေစေအခြေအနေကိုပြောပါတယ်
။ရတိတောင်မြို့နယ်ဘက်မှာဒီလွန်ခဲ့တဲ့ဒီဇွန်လ26ရက်နေ့ကနေစပြီးတော့မှမြန်မာစစ်တပ်ဘက်ကနေပြီးတော့ဒီထိုးစစ်ဆင်နေတာရှိတယ်ဗျ။ဒီကြောက်တန်းနဲ့ဒီအောင်တာစီရွာတဝိုက်ကိုနေတိုင်းဒီဘက်ကထိုးစစ်ဆင်နေတာဗျ။ဒီနေ့ဒီဇူလိုင်လ6ရက်နေ့ဒီဆိုလို့ရှိရင်တော့စစ်တရေမြောင်းနေ့
ဝင်လာပြီလို့ပြောလို့ရတာပေါ့နော်။အဲ့ဒီမှာညီမစက်တက်ပက်ကလည်းထိကြဆုံးမှုတွေများတယ်။ဘလဝမျိုးနေဘက်မှာလည်းပဲဟိုထိကြဒီခါမှုတွေတော့ဇူလိုင်လတရနေ့ကနေဒီမနေ့ကဇူလိုင်လ9ရက်နေ့ထိကြဒီခါမှု9ကြိမ်လောက်ရှိခဲ့တယ်လို့သိရတယ်ဗျ။ဒီသိတာမျိုးနေဘက်မှာပြီးခဲ့တဲ့ဆွန်လ23ရက်နေ့မှာတမရုံကနေနေမီရှင်လီလှုပ်ဆောင်မှာမို့ ကျောက်တန်းကျေးရွာနီးတစ်ဝက်ရွာကရွာသားတွေနေမြေကနေတင်းချောင်ကြဖို့ရခိုင်ပြည်နယ်ဆိုရကနေညွန်ကြားချက်ထုတ်ပြန်ပြီးနောက်ပိုင်းတောင်းတဲ့ခြေတဲ့ရွာသားတွေနေရကနေတင်းချောင်နေကြရပါတယ်။ဆွန်လ26ရက်စွဲနဲ့ညွန်ကြားချက်ကိုပြန်လည်ရုပ်သိမ်းခဲ့ပြီးမဲ့တိုက်ပွဲဖြစ်ပွားနေစေချင်နေကြောင့်ရွာသားတွေနေရရင်ကိုမပြန်နိုင်သေးပါဘူး။အလားတူအမျိုးနယ်ဘက်မှာလည်းမြန်မာစစ်တပ်ကနေနေမြေရှင်လင
အရသာနှစ်သိန်းနီးပါးစစ်ဘေးတိမ်းရှောင်နေရပါတယ်ရခိုင်ပြည်နယ်မှာလက်နက်ကန်ပြည်ပခတွေကြောင့်အရသာတွေထိခိုက်နေနိုင်တဲ့အတွက်အများဆုံးအပြစ်ခရစေဖို့ကိုလည်းလူခွေးရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကစုံလကုံမှာတိုက်တွန်းထားပါတယ်
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာ COVID ရောဂါပိုးကူးစက်ပြန့်နှံ့မှုကိုဆက်လက်ထိန်းချုပ်နိုင်ဖို့အတွက်ပြည်သူ့ပန်ကြားချက်ကိုဇူလိုင်လ15ရက်နေ့အထိအစိုးရကတိုးမြှင့်သတ်မှတ်လိုက်ပြီးမြင်ပြည်သူအများစုကတော့နှာခေါင်းဆီးတွေမပါဘဲနဲ့လမ်းပေါ်သွားလာနိုင်မှုတွေကိုလှုပ်ဆောင်နေကြတာတွေ့မြင်ရပါတယ်။ရန်ကုန်မြို့ခံပြည်သူတွေအနေနဲ့ဘယ်လိုရှိနေသလဲဆိုတာကိုကြည့်ကြရအောင်ပါ။ရှူလန်းကျောင်းဆိုင်ရာ COVID-19 ကိုတစ်ကမ္ဘာလုံးဆိုင်ရာကပ်ရောဂါအဖြစ် WHO ကကြေညာခဲ့ပြီးတဲ့နောက်မှာတော့မြန်မာနိုင်ငံမှာနိုင်ငံတော်သမ္မတရုံးကနေပြီးတော့မတ်လ13ရက်နေ့မှာကြေညာချက်အမှတ်1မြင်းဆောင်2020ပြည်သူများသို့ပြန်ကြားချက်ကိုထုတ်ပြန်ခဲ့ပါတယ်အဲ့ဒီထုတ်ပြန်ချက်ထဲမှာတော့ COVID-19 ရောဂါဟာလူစုလူဝေးများပြားလာတဲ့နေရာတွေမှာလျင်မြန်စွာကူးစက်နိုင်တဲ့အတွက်ပြည်သူလူထုအနေနဲ့လူစုလူဝေးကျင်းပတဲ့အခမ်းအနားတွေပွဲလမ်းသဘင်တွေကိုမပြုတ်လောက်ကြဖို့ပြည်သူများတို့ပြန်ကြားချက်ဆိုပြီးတော့ထုတ်ပြန်နေတာပါယခုအခါမှာတော့ဇူလိုင်လ15ရက်နေ့အထိတိုးမြှင့်သတ်မှတ်လိုက်ကြောင်းကိုဇူလ28ရက်နေ့ကထုတ်ပြန်ကြေညာခဲ့ပါတယ်အဲ့ထုတ်ပြန်ချက်နဲ့ပတ်သက်ပြီးတော့ရန်ကုန်မြို့ကရွှေပြည်လုပ်ငန်းလုပ်ကိုင်သူတို့ကသူ့ရဲ့အမြင်ကိုခုလိုပြောပါတယ်
။အခုအနေနဲ့တော့ကြိုးဆိုတာပေါ့နော်။ဘာဖြစ်လို့လဲဆိုလက်ရှိအချိန်မှာယာတီတုပ်ကွေးမိုးရင်းကလည်းဖြစ်နေတဲ့အခါကျတော့အကိုတို့ဒီရန်ကုန်ကလည်းလူနေမှုထူထပ်တဲ့အခါကျတော့လက်ရှိဒီ15ရက်ထပ်တိုးလိုက်တာအပြင်တနိုင်ငံလုံးအတိုင်းအတာနေရောအကိုတို့အနေနဲ့ရောဒီလက်ရှိယာတီတုပ်ကွေးရောဘာရောဆိုတော့အကိုအနေနဲ့ပို့ပြီးတော့အဆင်ပြေမယ်လို့ထင်မိပါတယ်။
စမုလုပ်ငန်းလုပ်ကင်နေတဲ့ရန်ကုန်မြို့ကန်ကိုဝေဖြိုးကတော့ရက်ထက်တိုးလိုက်တဲ့အတွက်စီးပွားရေးလုပ်ငန်းတွေပေါ်မှာတည်ရောက်မှုတွေရှိနေအောင်မှာဖြစ်တယ်လို့သူမြင်ကိုခုလိုပြောပါတယ
်အလုပ်ရတဲ့လူတွေမလာဘူးပေါ့လုပ်ရတဲ့လူတွေမလာတော့စီးပွားရေးအောင်လည်းကျက်တာပေါ့လုပ်ရတဲ့လူလာမှစီးပွားရေးအဆင်ပြေမှာလေကျွန်တော်ကအထည်လုပ်ငန်းလုပ်ရတာဆိုတော့လာတဲ့လူရှိမှလေသူကိုဗစ်ကတိုးသွားဆိုတော့လာတဲ့ပြင်ထွက်ဖို့လူတော်များတယ်မထွက်ကြတော့ဘူးလေအဲ့တော့လောလောကအဆင်ပြေဘူးပေါ့
လက်ရှိချိန်ဒီမှာတော့မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုမရှိစေရေးအတွက်ကျန်းမာရေးနဲ့အားစားဝင်ကြီးဌာနပြန်ကြားရေးဝင်ကြီးဌာနတို့ကအသိပညာပေးခြင်းလုပ်ငန်းတွေကိုဆက်လက်လှုပ်ဆောင်နေဆဲဖြစ်ပါတယ်။ဒါပေမဲ့လည်းပြည်သူများစုအနေနဲ့နှာခေါင်းဆီးတွေတောင်မှတက်ဆင်မှုမရှိတော့ဘဲနဲ့ဒီတိုင်းသွာလာနေကြတာကိုတွေ့မြင်ရတဲ့အတွက်ကျန်းမာရေးနဲ့အားစားဝင်ကြီးဌာနကတာဝန်ရှိသူတွေကနိုင်ငံတော်တိုင်ပင်ခံဒေါအောင်ဆန်းစုကြည်နဲ့ပြုလုပ်ကြတဲ့အွန်လိုင်းတိုက်ရိုက်ဆွေးနွေးပွဲမှာပြည်သူတွေအနေနဲ့ကိုဗစ်ရောဂါကိုမိလျော့ပေါလျော့ပြီးတော့လမ်းပေါ်ထွက်ရှိမှုတွေများပြားလာတဲ့အကြောင်းကိုပြောဆိုခဲ့ပါသေးတယ်။ဆိုရအနေနဲ့နှာခေါင်းဆီးမတက်သူတွေစီကန်းလိုက်နာမှုမရှိသူတွေကိုတော့ဒဏ်ရိုက်တဲ့လို့ကိုမြင့်သိန်းထွန်းကလည်းသူ့အမြင်ကိုပြောပါတယ်။
ตอนนั้นที่ดูแลเราสิ่งที่มาเลยก้าวมาเลยบ้านเราอากงลงสิ่งที่มาเลยดูย้อนในรายละเอียดเราดีเอาใจดูด้านการเรียนสาธิตอากงลงดูสิ่งที่ด้านในเราดูดีเปลี่ยนไปเลยบ่มาอากงลงในนี้เราสิ่งที่มาเลยดูเราสิ่งที่มาเลยเจ้าหญิงในเราดีเยอะกว่าดีสีดีทุกที่เป็นสีดีลุนยามอยู่มาดีดูสีการเลยดูเจ็ดเนี่ยดีมีมาตัวเลยขาดมาอากงว่าแมสลงว่ามันได้จ้าเราดีเดี๋ยวมาอากงดูแลตะขาดยังบาดด้วยเลย ไอ้ฮารีกูอากูนี่เนี่ยเราแมสต์ทัฟฟ์เจ้าจะมาแบบยังลูกบีซีจิมาเลยอากูว่าเราอะไรอะไรตะคุโรดีต้องสู้จริงเนี่ยบ่เนาะตอนสั้นสู้จริงเนี่ยปัตตาลูกเราจะเนี่ยฮารีเราดีอาณาบังพอดีเนี่ยปัตตาบีเราดูโอ้โหตลอดลงว่าดูแมสต์ไม่ได้ทันจีย้ายเดงาเราย้ายเดพันยาสุอากูลุ้นได้จ่ายเลยอากูลุ้นได้จ่ายเลยอากูทันจีไม่ย้ายดอกไม่ได้เปลี่ยนมันได้ดอกอะไรบ่มาอากูนี่เนี่ยอะไรเอางาเราไม่ได้ต้องทำเราพี่อากูนี่เนี่ยเราที่เอ
ิดโจกันเนี่ยปัตตาปีรอปอล่อนี่ในปายงูตุเมงูคู่ดูเปียวบาด
ีเลยคู่นอกไปมาดีโควิดโจกันเนี่ยดีทะเทนเฉลี่ยดีอันเนี่ยเนล่าไอ้ตัวเนี่ยเนล่าด้วยด้วยลูรีเนี่ยดีโควิดกากวยเนี่ยนีลันนี่ไลน่าจินดงมูดิปูบิโอเนล่าไอ้ตัวอย่างงั้นเราญาล่าเราไม่รู้ตัวไม่ใช่อย่างงั้นเราสนิทจะเอาหมูဒါပြည့်အပြင်သွားရင်ဟန်ဂျီလီလက်မှာဆောင်ထားတာမျိုးမတ်ကိုမဖြစ်မနေတက်တာမျိုးကျွန်တော်မီတာရုံမှာမီတာလာဆောင်တဲ့အခါကျရင်မဖြစ်မနေလက်ဆေးတာမျိုးတုံးနဲ့တူသုံးမိကွာမှာရှိနေတာမျိုးအဲ့ဒါမျိုးတွေကိုတော်တော်များများတွေ့ရပါမယ်အခုချိန်မှာလဖေးဆိုင်ဒီမှာလည်းပုံမှန်အားဖြင့်9ရက်ဝန်း6ရက်တွေအဲ့လိုမျိုးပြန်မြင်နေရတယ်အာနောက်တော့ဒီကိုဗစ်ကာလဒီကိုဗစ်ကာလတုန်းကတကယ်အသေးအံဖြစ်တဲ့ကာလမှာလိုင်းနာချင်းသုံးရမယ့်အချက်လက်တွေကိုနည်းနည်းလေးရောနေလာတယ်လို့ကျွန်တော်တို့မြင်ပါတယ
်ပြည်သူတွေအနေနဲ့ခုလိုပေါ့ဆသလိုဖြစ်နေတာကလည်းကိုဗစ်ကူးစက်မှုကိုပြည်ပကပြန်လာသူတွေထံမှသာတွေ့ရှိရတာဖြစ်ပြီးတော့ပြည်တွင်းကူးစက်လူနာမရှိသလောက်နှေးပါသွားတာကြောင့်ဖြစ်နိုင်တယ်လို့ကိုမြင့်သိန်းထွန်းကသူ့မြင်လို့ပြောပါတယ
်အခုလောလောဆယ်တော့ပြည်တွင်းကအတွေ့နည်းနေတဲ့အခါကျတော့အခုအနေနဲ့တော့နည်းနည်းတော့စိတ်ချမ်းသာတာပေါ့ဒီပါလာတဲ့လူတွေကလည်းတွေ့နေတာပဲအများအားလူလူပဲအိန္ဒိယတို့ဘင်္ဂလားဒေ့ရှ်တို့ကလာတဲ့လူတွေတွေ့နေတော့အဲ့ကြတော့ဟိုကိုဗစ်နဲ့ပတ်သက်ပြီးတော့မပေါ်ဆပါနဲ့ကိုယ်တိုင်လည်းအဲတက်နိုင်သလောက်တော့အကာအရန်နဲ့အဲဟန်ဂျေသုံးလာမယ်အဒီမက်စတာရမယ်ဒီဟာတွေအပေါ်မှာအကိုတို့အနေနဲ့လည်းအတက်နိုင်ဆုံးတော့အကောင်းဆုံးဖြစ်အောင်တော့တဦးချင်းတဦးချင်းစီရတယ်ပြီးအကိုတို့လည်းအတက်နိုင်ဆုံးဖြစ်အောင်တော့လှုပ်ဆောင်နေပါတယ်ပေါ့နော်အဲ့ဒီလိုမျိုးတော့
မြန်မာနိုင်ငံမှာကူးစက်မှုကိုလုံးဝထိန်းချုပ်နိုင်တဲ့အစင်းနဲ့အခြေအနေကိုရောက်ရှိမှသာပြည်သူလူထုအတွက်စိတ်ချရမှာဖြစ်ပြီးတော့ပုံမှန်အခြေအနေကိုပြန်ရောက်နိုင်မှာဖြစ်တဲ့အတွက်ပြည်သူများစုအနေနဲ့အစိုးရရဲ့လက်ညွန်ချက်တွေနဲ့ထောက်ပြန်ချက်တွေကိုလိုက်နာသင့်တယ်လို့လည်းရန်ကုန်မြို့ကန်တွေကသုံးသပ်ပြောဆိုနေကြပါတယ်။ရန်ကုန်မြို့ကန်တဦးကတော့ကပ္ပကက်ယောဂအမြန်ဆုံးပြီးဆုံးသွားစေဖို့ကိုသာဆုတောင်းမိတဲ့အကြောင်းပြောပါတယ်။
သောနေရခက်ခဲလာမှာပေါ့အဓိကဝင်ငွေရှိမှဖြစ်မှာလေဝင်ငွေရှိမှပုံမှန်ဝင်ငွေလေးရှိနေမှာပုံမှန်ဝင်ငွေမရှိတော့ရင်တော့သောနေရခက်ခဲလာမှာပေါ့ကောင်းတော့တော့မြန်ဒီကယောဂကြီးပျောက်သွားရင်တော့ကောင်းတာပေါ့ဒီတိုင်းရှိနေဦးမယ်ဆိုစီးပွားရေးလူမှုရေးပြဿနာရေးရှိလာမှာပဲအများကြီးရှိလာမှာတော့ကျွန်တော်ဓာကြီးကိုမြန်ကြီးပျောက်ပါစေလို့တော့ထူတောင်းပါတယ်
ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့နိုင်ငံတော်တိုင်ပင်ခံဒေါ်အောင်ဆန်းစုကြည်ကကျန်းမာရေးလုပ်သားတွေအစိုးရအရာရှိတွေအလုပ်သမားသမဂ္ဂခေါင်းဆောင်တွေလွှတ်တော်ကိုယ်စားလှယ်များနဲ့အပတ်စဉ်အွန်လိုင်းဆွေးနွေးပွဲတွေပြုလုပ်ပြီးတော့ကျင်းပလည်ရှိပါလိမ့်ရှင်ကျမမေတ္တချန်ဟိမမြန်မာခသတင်းအေဂျင်စီကနေ VOA ကိုသတင်းပေးပို့လိုက်တာပါ
ရှင်များရှင်လန်းချက်မြေချပါစေရှင်ကျမတင်ဒီထိုက်ပါအပတ်စဉ်စီးပွားရေးအစီအစဉ်ကိုနားဆင်ချက်ရအောင်ပါရှင်ကိုဗစ်ကာလအတွင်းလုံးဝရပ်ဆိုင်းသွားတဲ့မြမခီးသွားလုပ်ငန်းကိုပုံစံသစ်ဈေးကွက်သစ်နဲ့ပြန်ဆနိုင်ဖို့ပြင်ဆင်နေကြပါတယ်အခုပုံစံသစ်ကတော့သဘာဝအခြေခံခီးသွားလုပ်ငန်းတွေဖြစ်ပြီးအထူးသဖြင့်သဘာဝအတိုင်းမပြတ်မစည်းသေးပဲရှိနေတဲ့ပြည်နယ်တွေကလဲပတ်စရာနေရာသစ်တွေကိုဖော်ဆောင်နေတာပါဒုတိယသမ္မတဥဟင်နရီဘန်တီယူဦးဆောင်တဲ့မြန်မာနိုင်ငံခီးသွွားလုပ်ငန်းကော်မတီကကော်မတီဝင်ကိုတိုင်လည်းခီးသွွားလုပ်ငန်းရှင်တူဖြစ်တဲ့ဒေါ်တင့်တင့်လွင်ကိုဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်
ဲ့အခုတော့ဒီဘဟုလုပ်ငန်းကော်မတီဝင်နဲ့ပြည်နယ်လုပ်ငန်းကော်မတီအားလုံးပူးပေါင်းပြီးတော့ပေါ့နော်သူ့ရဲ့သက်ဆိုင်ရာဒီပြည်နယ်တွေမှာခီးသွားဟိုဟာပေါ့ခီးစဉ်အစ်စ်တွေထုတ်ဖို့အတွက်သူတို့ဒေတာကန်နေနဲ့ပူးပေါင်းပြီးတော့ဒီခီးစဉ်အစ်စ်တွေပေါ့နော် individual package တွေအတွက်ကိုစီစဉ်နေရည်လုပ်နေပါတယ
်ဟုတ်ကဲ့ရှင်ဘယ်ဒေတာတွေကိုစီစဉ်နေပါသလဲရှင
်ရှမ်းပြည်နယ်မှာဆိုလို့ရှိရင်ရွာငံတို့ဟိုရွာငယ်ရှမ်းပြည်ကြောင်ပိုင်းပေါ့နော်ရှမ်းပြည်မြောက်ပိုင်းရတော့တိတ်ပြီးတော့အပြစ်ပြေဝဝမငင်းကြမ်းသေးတဲ့အတွက်ရှမ်းပြည်ကြောင်ပိုင်းကိုအဲဒီရွာငယ်လိုမျိုးနေရာတွေပေါ့တိုင်ကူကြီးပြီးတော့ရေတကွန်ကြီးဒီသူတို့ဒီတောတောင်ကြီးတွေတဘာဝကြီးတဲ့ nature base ပေါ့နော်အဲ့လို tourism တွေကိုအဲရှမ်းပြည်ပိုင်းမှာလုပ်နေရယ်နောက် like call မှာလုပ်နေရယ်ကချင်ပြည်နယ်နောက်ကရင်ပြည်နယ်နဲ့ဒါကယားပြည်နယ်မှာပေါ့နော်ဒါတွေအလုံးအခုစတင်ဖွဲ့ဆောင်နေပါပြီ
ဒေတာကန်တွေရဲ့ပူပေါင်းဆောင်ရွက်မှုစိတ်ဝင်စားမှုရောရှိပါသလားရှင်
ဒေတာကန်နေအနေနဲ့ရလဲအခု covid ကာလမှာသူတို့ရဲ့လေယာထွက်ကုန်နဲ့ပတ်သက်ပြီးတော့သူတို့အနေငယ်အကျဆင်းနေတာရှိတယ်။အစ်ကျတော့သူတို့ရဲ့အဓိကအားကိုးစရာဆိုရင်ကြီးကွက်လုပ်ငန်းတွေဖြစ်လာတယ်ပေါ့နော်။အချို့ဒေတာတွေမှာဆိုရှမ်းပြည်တောင်ပိုင်းဥမာရွာငန်လိုဒေတာမျိုးဒီ like comma လိုဒေတာမျိုးတွေဆိုလို့ရှိရင်သူတို့တဘာဝအပြေးချတယ်ထူချတယ်အာခီးစင်ဒေတာအစ်စ်တွေသူတို့မှာရှိနေတယ်ဒီအပေါ်မှာ safety ဘိုင်းဆိုင်ရာ health ပေါ့နော်ဒီကျန်းမာရေးဒီကာကွယ်စောင့်ရှောက်မှုဘိုင်းဆိုင်ရာနောက်ပြီးတော့ food and drink hygiene standard ဒီပေါ့နော်ဒီ quality တွေပြည့်ဝဖို့ကိုဒီမြန်မာနိုင်ငံရဲ့ပြည်နယ်လုပ်ငန်းကော်မတီကနေပြီးတော့ပဟုနဲ့ပူးပေါင်းပြီးတော့သူတို့ဒီ local data တွေနဲ့ပူးပေါင်းပြီးတော့ policy တွေရေးဆွဲပြီးတော့အကောင်းဆုံး program တွေဖော်ထုတ်နေဖို့တော့လိုအပ်တာပေါ့နော်အခုတော့စတော့လုပ်နေတယ်ဒါပေမဲ့ပြည်ပြည်ပြင်ပြင်တော့မဖြစ်သေးဘူး data တွေကတော့အလုံးအကောင်းဆုံးလို့ပုံမျောလင်းနေကြပါတယ်
ecotourism လို့အစီအစဉ်တွေရောင်းချဖို့ဟိုအပြကောင်းဖို့ဆိုတဲ့နေရာမှာအဓိကကြုံတွေ့နေရတဲ့အခက်အခဲတွေများရှိပါသလား။ဘာတွေရှိပါသလဲ
။ရှိပါတယ်ဒီပိုင်းကတော့ transportation ပိုင်းပေါ့နော်။ transportation ပိုင်းမှာဆိုလို့ရှိရင်သူတို့စီကိုမိမိရဲ့ private ကားတွေနဲ့သွားလို့ရတဲ့အခြေအနေမျိုးတွေပဲရှိနိုင်တယ်။ဒီလိုမျိုး off road လို့ပုံစံမျိုးပေါ့နော
်။
ဒီလိုမျိုးဒီ public transport အနေနဲ့ကကြတော့ခက်ခဲတဲ့အတွက်ဒီ private ကားတွေငှားပြီးသွားရမယ်။ဒီအခါမှာကားရဲ့ quality, driver ရဲ့ quality ဒီနောက်ပြီးတော့လမ်းအခြေအနေတွေကိုဒီ data ကနေနဲ့ပူးပေါင်းပြီးတော့အကောင်းဆုံးဆောင်ရွက်ဖို့လိုရယ်ဒါကတော့အခုလက်ရှိကြုံတွေ့နေရတယ် how to reach ပေါ့နော်ဒီဘလိုဒီကိုရောက်နိုင်လေဆိုတာကိုဒီ market ပေါ်တင်တဲ့အချိန်မှာအရေးပါဆုံးခန့်ခန့်လာမှာရှိပြီ။အခုကိုသုံးဆွဲတဲ့ကားအမျိုးအစားတွေ safety ဘိုင်းပေါ့နော်ဟို driver တွေရဲ့ knowledge ပေါ့ tourist တွေနဲ့တွေ့တဲ့အခါမှာဥပမာကိုမစားရတာလို့ဆက်လက်မတော်ရတာလို့ကားထဲမှာတယ်လီဖုန်းချိန်မပြောရတာလို့ဒီလိုမျိုးဒေသခံတွေကို knowledge တွေပေးဖို့တော့ဒါလုပ်ငန်း company ရဲ့ဒီခီးသွားလုပ်ငန်း association တွေမှာတော့ဒီတာဝန်ရှိနေတယ်လို့ယူဆတာပေါ့နော်ပြီးတော့နောက်တစ်ခုကကြတော့food and drink ရဲ့ hygiene ပေါ့နော
်
သူတို့ဒီအစားအသောက်တွေကိုချက်ပြုတ်တဲ့အခါမှာဒီနိုင်ငံသားကားတွေရေတန့်နဲ့ချက်ပြုတ်ရတာတို့ဘယ်အစားအသောက်တွေလဲဆိုလို့ရှိရင်နိုင်ငံသားကားတွေအတွက် allergic ဖြစ်နိုင်တယ်အဲ anemia ရှိနိုင်တယ်ပေါ့နော်အဲ့ဒါမျိုးတွေကိုလည်းဒီ knowledge တွေဒီပေးဖို့လေလိုတာပေါ့နော်နောက်တစ်ခုကကြတော့ safety အနေနဲ့ကတော့ covid အနေနဲ့ကတော့ဧည့်သည်တွေကလုံးဝ trust ဖြစ်နိုင်တယ်ဘာကြောင့်လဲဆိုတော့ဒါ nature based ဖြစ်တဲ့အတွက် covidအတွက်တော့သူကအနေရမရှိဘူ
း
ဒါပေမဲ့အကြီးကြီးတာကကြတော့ accident ပေါ့နော်ချော်လဲတာတို့အဲစပိန်စီးတယ်ဆိုရင်လည်းစပိန်လည်းကြာလို့ချောက်ကျိုးတာတို့ဒီလိုမျိုး emergency evacuation လုပ်တဲ့အချိန်မှာဒီသွားတဲ့ destination တွေမြို့ရဲ့ဆေးရုံပေါ့ဒီသူ့ဆေးရုံလို့နေရာမျိုးနောက်ပြီးဆေးရုံအရှိအတွက်ပြီးလို့ရှိရင်စစ်ကူတာခွင့်ပြီးဒီကနေမှအဆင့်ထပ်ပြီးတော့ရေပေါ်အခြေအနေမှာမြို့ကြီးတွေကိုဆက်သွယ်ဆောင်ရွက်ရမယ်အခြေအနေဒီ safety plan လေးတွေကိုတော့ကျမတို့အနေနဲ့ဒေသခံတွေအနေနဲ့ကြားဖို့လုံဆောင်မှုပြည်ပြည်ဝဝလုံဆောင်မှုတော့တို့အနေနဲ့အဆင်ပြေခြင်းမပြေလိမ့်မယ်။ဒါကိုကျမတို့ဒီခီးသွားလုပ်ငန်းကော်မတီဝင်တွေပြည်နယ်တိုင်းမှာရှိနေတယ်။ဒီကော်မတီဝင်တွေနဲ့ MOHD Project Tourism ဌာနတွေနဲ့ဒီဒေတာကန်တွေနဲ့ပူးပေါင်းပြီးတော့ဒါကိုအမြန်ဆုံးလုံဆောင်သင့်တယ်လို့ထင်ပါတယ်
။ဒီမြန်မာနိုင်ငံမှာခီးသွားလုပ်ငန်းပြန်ပြီးတော့ဖွင့်လှစ်လာပြီဆိုရင်ကောဒီဘက်နိုင်ငံတွေကခီးသွားဒီမျှော်လင့်လို့ရပါမလား။ဒေါ်တင့်တင့်လွင်တို့အခုဘယ်ဈေးကွက်တွေကိုထိုးဖောက်နေပါသလဲရှင်။
ပေါ့နော်အခုလောလောဆယ်တော့ step by step သွားအောင်ပါပေါ့နော
်
stage 1အနေနဲ့ကတော့ကျမတို့ကအခုပြည်ရင်းခီးသွွားကိုပြည်ရင်းခီးသွွားကိုအကူပြီးတော့စတင်နေတယ်ပေါ့နော်ကိုပြည်ရင်းမှာရှိတဲ့ခီးသွွားတွေအတွက် weekend program တွေနောက်ဈေးတွေ short ချပြီးတော့ဒီလိုမျိုး trekking ပေါ့ခုနလို ecotourism ဘိုင်းရဲ့ဒီ package လေးတွေကိုစပြီး counter ပေါ့လေဒီကနေမှ border တွေခွင့်ပြီးဒီ airport တွေလေးကျောင်းလိုက်တွေပြန်လဲစတင်ပြီဆိုလို့ရှိရင်တော့ကိုယ့်ရဲ့အိနေချင်းနိုင်ငံတွေဖြစ်တဲ့အဓိကအထိုင်းနိုင်ငံတွေဒီနိုင်ငံရဲ့အိန္ဒိယနိုင်ငံပေါ့နော
်
ဒီနိုင်ငံသုံးခုကနေပြီးတော့ဒီနေဆက်ဖြတ်ကျော်ပြီးတော့ဒီဝင်လာမဲ့လူတွေရေနောက်ပြီးတော့ short flight ပေါ့နော်ဥမာ AH လိုမျိုးတစ်နာရီလောက်ပဲစီးပြီးတော့လာလို့ရတယ်ပြီးတော့3ရက်ကနေ5ရက်ပေါ့နော်ဒီ program လေးတွေနဲ့စတင်ပြီးတော့ base set နဲ့
ဟုတ်ကဲ့ရှင် ဒီ ဒေါ်လာ ဈေးက ကျပြီးတော့ မြန်မာ ကျပ်ငွေ ဈေးက မာနေပါတယ် ဆိုတော့ နိုင်ငံ ကြားကို ဒီ ခီးသွား အစီအစဉ်တွေ ရောင်းတဲ့ နေရာ မှာ ရော သူတို့ အတွက် ကုန်ကြား စရိတ် ပို များသွားမဲ့ အနေအထား ရှိပါသလား ခီးသွား လုပ်ငန်း ပေါ် မှာ
ရိုက်ခတ်တက်ရမှုပေါ့เนาะလက်ရှိငွေလဲနှုတ်ရဘယ်လိုလားလာရှိပါသလဲရှင်အခုလက်ရှိမှာတော့အကြီးကြီးမားမားအချိန်ရောက်တက်ရမှုမျိုးတော့ရှိနိုင်လိမ့်မယ်လို့မထင်ဒါပေမဲ့အရေးကြီးဆုံးအခြေအနေကတော့ market ပါပဲသူတို့နေနဲ့တင့်တော်ဘာမလားဆိုတာတွေးနေတယ်လူတွေအများကြီးကွန်ဆန်ဖြစ်နေတယ်လူတွေအများကြီးရှိဒီအတွက်ကိုဒီသူတို့ကိုယ့်ရဲ့
VOA ရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကနေကြိုဆိုပါရစေချင်ပါဆင်မြန်းပါမှာ EU ဥရောပနိုင်ငံတွေမှာ COVID-19 ကာယောဂါထိန်းချုပ်တဲ့ကန့်သတ်ချက်တော်တော်များများကိုဖယ်ရှားပေးခဲ့ပေမဲ့ရောဂါထပ်ပြီးမပြန့်အောင်လို့အသိပေးဆောင်ရွက်မှုတွေကိုတော့ဆက်ပြီးလုပ်နေကြပါတယ်အထူးသဖြင့်နွေရာသီကာလဖြစ်တာမို့လူတွေအိမ်ပြန်ပိုထွက်ကြအပန်းဖြေအနားယူတဲ့နေရာတွေကိုပိုသွားနေကြချိန်မှာ မိဖြစ်ညာကိုအထူးကအားကိုအသုံးချပြီးလူစုလူဝေးမဖြစ်အောင်လုပ်နေကြပါတယ်ဖိလက်ကန်းချီတွေပေါ်တဲ့စပိန်နိုင်ငံမှာဆိုရင်ကန်းချီတိုင်းမှာလူ၄၀ရာခိုင်နှုန်းအထိပဲအများဆုံးရှိနေအောင်လို့ဒေသခံတာဝန်ရှိသူတွေကကိုနီကိုဟန်နဲ့ဆောင်ရွက်နေကြပါတယ်ကန်းချီကိုတငယ်ချင်းတွေအုပ်စုဖွဲ့သွားနိုင်ကြပြီဆိုပေမဲ့တစ်ဖွဲ့ကိုနှစ်ဆယ်ထက်မပိုရသလိုအုပ်စုတစ်ခုနဲ့တစ်ခုအနည်းဆုံးနှစ တဲ့ drone ရင်တွေဖြစ်ပါတယ်။ကမ်းခြေမှာလူတွေပြည့်ကြံမနေအောင် drone ရင်တွေနဲ့စောင့်ကြည့်သတိပေးနေတာပါ
။ El drone hace una foto en la playa, ¿vale?Y en tiempo real tenemos un
software. ဒီလိုကမ်းခြေတွေပေါ်ကနေအဝေးထိန်း drone တွေနဲ့ရိုက်ပေးနေတဲ့ဓာတ်ပုံတွေအရ distance to meter မှာလူဘယ်နှယောက်ရှိနေပြီလဲဆိုတာကို AI software သုံးပြီးတော့အချိန်နဲ့တပြေးညီတွက်ပေးပါတယ်။ပင်လယ်ကမ်းခြေသွားမဲ့သူတွေအနေနဲ့မြို့တော်ဝင်ရုံ website ပေါ်မှာဝင်ကြည့်ပြီးတော့သွားတဲ့မသွားတဲ့ဆုံးဖြတ်နိုင်ပါတယ်။ drone တွေမှာလည်း online စနစ်တက်ထားတာမို့လို့ကမ်းခြေမှာရှိနေတဲ့သူတွေကိုလူတွေတိတ်ဆုနေပြီးခက်ခွာခွာနေကြပါစသဖြင့်အချိန်နဲ့တပြေးညီလှမ်းပြီးတော့သတိပေးပါတယ်။COVID-19 ထိန်းချုပ်ရေးစည်းကမ်းချက်တွေနဲ့အညီပင်လယ်ကမ်းခြေသွားသူတွေလိုက်နာကြအောင်ဒီနည်းနဲ့လုပ်နေပါတယ
်။ drone ရင်ကိုအဝေးထိန်းမောင်းနေတဲ့ Salvador Delos Rios ကရှင်းပြတာပါ။ COVID-19 ရောဂါကူးစက်ပြန့်နှံ့မှုထိန်းချုပ်ရေးမှာ social distancing လို့တယောက်နဲ့တယောက်ခက်ခွာခွာနေဖို့ကလည်းအရေးကြီးတယ်ဆိုတာမမေ့ကြအောင်ဆောင်ရွက်မှုဖြစ်ပါတယ်။အခုလိုမျိုးစပိန်ကပင်လယ်ကမ်းခြေတွေမှာ drone ရင်တွေသုံးပြီးဝင်ဟင်ကနေတတိပေးနေတယ်လို့ကမ်းခြေတွေမှာစောင့်နေတဲ့ရဲတွေကလည်းတိတ်လူစုလူဝေးများလာရင်ခောက်ခောက်ခွာနေကြဖို့တတိလိုက်ပေးနေပါတယ်။တချို့ကမ်းခြေတွေကတော့ကမ်းခြေကိုမလာခင်တည်းကကြိုတင်ဘွတ်ကင်လုပ်ရပါတယ်။ပင်လယ်ကမ်းခြေမှာ3မီတာစတူရန်ပတ်လည်နေရာကိုအွန်လိုင်းပေါ်ကနေကြိုတင်နေရာဥရတာမျိုးဖြစ်ပါတယ်။ဒါရင်မကပါဘူး။ကိုသွားချင်တဲ့ပင်လယ်ကမ်းခြေမှာလူဘလောက်များနေတယ်လဲဆိုတာသိနိုင်တဲ့ mobile app မျိုးတွေလည်းရှိပါသေးတယ်။အဲ့ဒီ app ကတော့ဘယ်ကမ်းခြေမှာလူတွေသိပ်များနေပြီးသွားဖို့မတင်သေးဘူးစသဖြင့်အတိပေးတဲ့ app မျိုးဖြစ်လို့ပင်လယ်ကမ်းခြေသွားအပန်းဖြေရှင်သူတွေအတွက်အကျိုးပြီးရှောင်နိုင်အောင်ဖြစ်ပါတယ်။နိုင်ငံတကာအပန်းဖြေသူတွေအလားများတဲ့ပင်လယ်ကမ်းခြေမျိုးတစ်မျိုးဖြစ်တဲ့မာလာဂါမျိုးမှာတော့ပင်လယ်ကမ်းခြေတွေကအိမ်သာရေချိုးကမ်းတန့်စင်ကမ်းတွေကိုအလိုအလျောက်ပိုးသတ်ပေးနိုင်တဲ့ခရမ်းလွန်ရောင်ခြည်စနစ်တွေတပ်ဆင်ထားပါတယ်။ခရမ်းလွန် UVC ရောင်ခြည်တွေကမျက်စိနဲ့မမြင်နိုင်တဲ့ပိုးတွေကိုသေစေနိုင်တာကြောင့်ဆေးရုံတွေမှာအခန်းတွေကိုပိုးတက်တဲ့အခါဒီနည်းကိုသုံးတက်ကြပါရယ်ဒီရောင်ခြည်တွေကလူကိုအန္တရာယ်ရှိတာကြောင့်ပိုးတက်ပြီး15မိနစ်အကြာမှတန့်စင်ကန်းတဲ့လူဝင်လို့ရပါတယ်တန့်စင်ကန်းကိုတစ်ခါသုံးပြီးတိုင်းတစ်ခါအလိုအလျောက်ပိုးတက်ပေးတာဖြစ်လို့သုံးချင်သူတွေကတော့အချိန်နဲ့နဲ့ပေးပြီးစောင့်ရပါတယ်ဒါပေမဲ့လည်းကိုယ်ကျန်းမာရေးအတွက်လူတွေသီးခံကြပါလို့တာဝန်ရှိသူထရီဆာပေါ်ရက်စ်ကအခုလိုပြောပါတယ်
Hemos buscado pues un sistema novedoso como son las lámparas de ultravioleta.
¿Qué han lo yang ji UVC mi yang ni tong mi lo coronavirus po shi mi shi po tat de ni lout tha ba de. Tan sin gan ni ma ai mi yang ni tat tha de atwe sait cha lat cha win tong nai ma de. A the ma le a lung go le ne thi sia ma lu aw sensor ri ne lout tha pi ba de.
လူတစ်ခါတုံးမိတိုင်းတန့်စင်ကန်ကိုခရမ်းလွန်ရောင်ကြီးတုံးပြီးတော့အလူလျောက်ပိုးတင်အောင်လုပ်ထားတဲ့အတွေ့15မိနစ်တော့အချိန်ကြာပါတယ်အခုအချိန်တွေမှာတော့ကို့အတွက်အန်ဒီရဲ့ကင်းမှုကပိုအရေးကြီးတာမို့စောင့်လိုက်ရတာကတော့ဘာမှဖြစ်မသွားပါဘူ
းဥရောပမှာကိုဗစ် -19 ကရောဂါကူးစက်သေဆုံးမှုများခဲ့တဲ့စပိန်နိုင်ငံကရောဂါပိုးကူးစက်မှုတားဆီးနိုင်ဖို့ကြိုးစားဆောင်ရွက်မှုတစ်ခုဖြစ်ပါတယ်ဒီရဲပြည်နယ်နဲ့ဆက်နေတဲ့စပိန်ကမ်းခြေတွေစီကိုနိုင်ငံတကာကမ္ဘာလှည့်ခီးတဲ့တွေတကူးတကလာကြလေရှိတာမို့အခုလိုဆောင်ရွက်ချက်တွေလုပ်ထားဖို့ကလည်းလိုအပ်ပါတယ်။လောလောဆယ်မှာတော့နိုင်ငံတကာကမ္ဘာလှည့်ခီးတဲ့တွေမလာနိုင်ကြသေးလို့အရင်နှစ်တွေကလောက်တော့ပင်လယ်ကမ်းခြေတွေမှာလူတွေမများသေးပါဘူး။ဒါပေမဲ့လည်းပြည်တွင်းကသူတွေနဲ့ကိုစီကားနေတဲ့စပိန်ကပင်လယ်ကမ်းခြေတွေမှာအခုလိုမျိုးကြိုတင်ကာကွယ်တတိပေးမှုတွေလုပ်ပြီးတော့ကတ်ယောဂါအန်ဒီယေကိုမေ့မသွားကြအောင်လို့တတိပေးနေတဲ့ဆောင်ရွက်မှုလို့လည်းမြင်နိုင်ပါတယ်။ပင်လယ်ကမ်းခြေသွားသူတွေရင်ဆိုင်ကြုံတွေ့ကြရမယ် new normal တစ်ခုလည်းဖြစ်ပါတယ်ပင်လယ်ကမ်းခြေတွေမှာလူတွေအများကြီးစုလို့ယောဂပိုးကူးတာမျိုးဖြစ်မှာဆိုတော့ဆွီဒင်နိုင်ငံမှာလည်းပင်လယ်ကမ်းခြေတွေမှာလူများမများသိနိုင်အောင်လုပ်ထားတဲ့ mobile app ကိုဂျွန်လာဇန်ပိုင်းတွေကစပြီးသုံးနေကြပါပြီဆွီဒင်နိုင်ငံအနောက်ပိုင်းပင်လယ်ကမ်းရိုးတန်းဒေသဖြစ်တဲ့ Halland နဲ့တခြားကမြို့တွေမှာဒီ app ကိုသုံးနေကြတယ်လို့ခီးသွားလုပ်ငန်းဆိုင်ရာတာဝန်ရှိသူCarolina Davidson ကရှင်းပြပါရယ
်။ဒါ vi har identifierat ett antal hotspots på allmänna.
ဟာလန်နယ်ထဲမှာလူတွေများနေပြီလို့သိရတဲ့နေရာတွေရဲ့ဒေတာခန့်အစိုးရတွေနဲ့ချိတ်ဆက်ပြီးတော့ကျမတို့ရဲ့ mobile app သုံးတဲ့သူတွေစီကိုဘယ်နေရာတွေမှာတော့လူတွေများနေပြီဆိုတာသတိပေးတဲ့ notification တွေကိုပို့ပေးနေပါရယ်
။တဘာဝနဲ့ထိတွေ့ရတာကိုတိတ်ပြီးနှစ်သက်ကြတဲ့ Sweden လိုနိုင်ငံမျိုးမှာအခုလိုနေရာတိအချိန်မျိုးဆိုရင်ပင်လယ်ကမ်းခြေသွားကြသူတွေများပါရယ်။ဒါကြောင့်လူစုလူဝေးများတဲ့နေရာတွေသိနိုင်မဲ့ mobile app တွေကအသုံးဝင်ပေမဲ့လူကြီးပိုင်းတွေသုံးကြပါမလားလို့လူငယ်ပိုင်းတွေကမေးခွန်းထုတ်ကြပါတယ်
။အော်မင်းတို့ tror jag men sen är det också så att de gamla
ကောင်းတော့ကောင်းပါတယ်ဒါပေမဲ့လူကြီးတွေအတွက်အခုလို app မျိုးကအလုပ်ဖြစ်ချင်မှဖြစ်မှာလေသူတို့ကလူငယ်တွေလောက်လက်ကင်ဖုန်းသုံးချင်မှသုံးကြမှာကို
ပင်လယ်ကမ်းခြေသွားလေရှိသူ Rosita Laga ကတော့သူ့မိရေရဲ့အကူအညီကိုတောင်းပြီးတော့သုံးမယ်လို့ဆိုပါတယ်
Yo tycker det är svårt mappar.
Jamma app တွေဘာတွေတိတ်တော့မသုံးဖြစ်ပါဘူး။ဒါပေမဲ့ جماعه မြေးတွေကိုမေးပြီးသုံးကြည့်ပါအောင်မယ်
။ Spain, Sweden အပါအဝင်ကမ်းတက်ချက်တွေကိုပြန်လည်ဖြေလျှော့ပေးထားတဲ့နိုင်ငံတော်တော်များများမှာအခုလိုမျိုးလူတွေ COVID-19 ရောဂါပိုးမကူးဖို့ social distancing လုပ်ကြဖို့အတွက်အစိုးရတွေကဤပညာတွေကိုအားကိုးဆောင်ရွက်နေကြတာဖြစ်ပါတယ်။ရောဂါပြန့်နှံ့ကူးစက်မှုတားဆီးနိုင်ရေးအတွက်သုံးတဲ့နယ်လို့အကြံပြုထားတဲ့ mobile application တွေကိုလက်ကင်ဖုန်းတွေထဲမှာထည့်သွင်းကြဖို့အတွက်လည်းအစိုးရတော်တော်များများကတိုက်တွန်းနေပါတယ်အထူးသဖြင့်ဥရောပနိုင်ငံတွေမှာ covid တားဆီးရေးသတိပေးတဲ့ app တွေထည့်ထားကြဖို့ Germany, ပြင်သစ် Italy အစိုးရတွေကပြည်သူတွေကိုတိုက်တွန်းထားပါတယ်ရောဂါဖြစ်နိုင်သူတွေနဲ့ခတ်ဝဲဝေးရှောင်နိုင်အောင်သတိပေးတဲ့ app မျိုးတွေ social distancing လုပ်နိုင်အောင်သတိပေးတဲ့ app မျိုးတွေကနိုင်ငံထဲမှာနောက်တစ်ချိန် COVID-19 ကပ်ရောဂါကူးစက်ပြန့်နှံ့မှုမဖြစ်အောင်လို့အနည်းနဲ့အများတော့တားဆီးကာကွယ်ပေးနိုင်တယ်လို့အများကယုံကြည်လက်ခံထားကြပါတယ်ရှင်။ကျမစုမြတ်ပါ။
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခေစားနေရတဲ့ထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်းသတင်းမှမှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါပရတနေမှာတစ်ချိန်ကအထူးကျော်ကြားခဲ့တဲ့ The Rolling Stones Rock Guitar ဖွဲ့က American သမ္မတ Donald Trump ကိုတရားစွဲမယ်လို့ချိန်ကြောက်ထားပါတယ်သူတို့တချင်ကိုသမရထရမ်ရဲ့ဟော့ပြောဝဲတွေမှာမတုံ့မို့တွေဥရေချောင်းရာတရားဝင်အကြောင်းကြားစာနဲ့တားထားပြီးဖြစ်ပေမဲ့ဆက်ပြီးတော့တုံးနေတာကြောင့်နောက်ထပ်ထပ်ပြီးတော့တုံးအောင်မယ်ဆိုရင်တရားစွဲမယ်လို့ Rolling Stones အဖွဲ့ကပြောတာပါသူတို့ရဲ့ဥရေရေးရာကိုယ်စားလှယ်တွေကဂီတအခွင့်အရေးအဖွဲ့ BMI နဲ့တိုင်ပင်လှုပ်ဆောင်နေပြီးတော့သမရထရမ်ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးပွဲတွေမှာသူတို့တချင်ကိုနောက်ထပ်မတုံ့အောင်တားဆီးနိုင်မှုလုပ်နေတယ်လို့ Rolling Stones ရဲ့ကြေညာချက်ထဲမှာပြောထားပါတယ်Rolling Stone ရဲ့တခြင်းတွေကိုမတုံ့ဖို့အတွက် BMI ကအကြောင်းကြားထားပြီးပါပြီ။တကယ်လို့ဒါအဲ့ဒါကိုအရေးတယူမလို့ဖြစ်နေဆက်ပြီးတော့တုံးနေမယ်ဆိုရင်တော့ license မရှိဘဲနဲ့တခြင်းကိုအသုံးပြုမှုတားမြစ်ထားတာကိုချိုးဖောက်မှုတွေနဲ့တရားစွဲပါမယ်လို့ပြောထားပါတယ်။ Rolling Stone ရဲ့1969ခုနှစ်ကထွက်တဲ့ You can't always get what you want ဆိုတဲ့တခြင်းကသမရထွက်မြဲပွဲတွေမှာလူကြိုက်များတဲ့တခြင်းဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာနောက်ဆုံး ကျင်းပသွားတဲ့ထယ်ဆာမျိုးကသမရထရမ်ရဲ့ဟော့ပြောပွဲမှာလည်းဒီသချင်းကိုပဲတုံးသွားခဲ့တာပါ။အဲ့ဒီခန်းတော့မှာတုံးသွားတယ်။နောက်ထပ်အဆိုတော်တယောက်ရဲ့သချင်းအတွက်လည်းကွဲလွန်သူအဲ့ဒီအဆိုတော်ရဲ့မိသားစုကဆက်ပြီးတော့အတုံးမပြုဖို့တရားဝင်တားဆီးမှုပို့ထားပါတယ်။Tom Petty ရဲ့ I Won't Back Down ဆိုတဲ့သချင်းဖြစ်ပြီးတော့ American အများပြားပြီးတော့စဉ်းစားဆင်ခြင်နိုင်စွမ်းတွေကိုခြံရစ်ပြီးတော့ကျင်းပတဲ့ဒီမဲဆွယ်စည်းရုံးမှုတွေအတွင်းမှာဒီသချင်းကိုသုံးဆွဲခွင့်မရှိပါဘူးလို့မိသားစုရဲ့ကြေညာချက်မှာပြောထားပါတယ်။ကွဲလွန်သူ Tom Petty ရောသူ့ရဲ့မိသားစုကပါလူမျိုးရေးခွဲခြားမှုကိုအထူးဆန့်ကျင်သူတွေပါ။ဒါကြောင့်မလို့အမုန်းတရားတိုးပွားစေတဲ့ဒီလိုပွဲလဲမျိုးမှာသူ့ရဲ့သချင်းကိုသုံးခွင့်မရှိပါဘူးလို့ကြေညာချက်မှာပြောထားပါတယ်ရှင်။ဟောလိဝုဒ်နာမည်ကျော်ဝါရင်မင်းသားကြီးတယောက်ဖြစ်တဲ့ Richard Gere ဟာဇွန်လ30ရက်နေ့တုန်းကတော့ American အထက်လွှတ်တော်မှာတရုတ်စီစီရေးနဲ့ပတ်သက်ပြီးတော့ threat ဆိုသွားခဲ့ပါတယ်
။ The US opened its doors to Chinese products, Chinese investments and various forms of Chinese cultural influence including state media.
တရင်ချက်လက်နဲ့ဖျော်ဖြေရေးလုပ်ငန်းတွေမှာတရုတ်ဆိုရရဲ့စီစီရေးလုပ်တာဟာကုန်သွယ်ရေးမှာအခွန်ကောက်တာမဟုတ်တဲ့တခြားနည်းလမ်းတွေနဲ့တားဆီးမှုမျိုးလုပ်တယ်လို့ဖြစ်တယ်လို့သူကပြောသွားပါတယ်။အမေရိကန်ကတရုတ်ကုန်ပစ္စည်းတရုတ်အစိုးရရဲ့သတင်းဌာနအပါဝင်တရုတ်ရဲ့ယဉ်ကျေးမှုပုံစံမျိုးစုံနဲ့လာတဲ့တရုတ်အရင်းအနှီးအလုံးကိုတကားဖွင့်ထားပါရဲ့။ဒါပေမဲ့တရုတ်ဘက်ကတော့ဒီလိုတံပြန်တက်ရောက်မှုမျိုးမလာပါဘူး။တရုတ်ဈေးကွက်ကိုအကန့်အသတ်နဲ့ပဲဖွင့်ပေးပါတယ်လို့မင်းသားကြီး Richard Gere ကနိုင်ငံတကာကုန်သွယ်ရေးအကောက်ခွန်နဲ့ကမ္ဘာလုံးဆိုင်ရာအပြည့်အဝလွတ်လပ်စွာဈေးကွက်ရှင်ပြိုင်နိုင်ရေးဆိုင်ရာအထက်လွှတ်တော်ကော်မတီကွဲကိုဗီဒီယိုအစည်းအဝေးကတင်ဆက်ထွက်ဆိုသွားပါရဲ့။Richard Gere ဟာတိဘက်နိုင်ငံဆိုင်ရာနိုင်ငံတကာကမ်ပိန်းအဖွဲ့ရဲ့ဥက္ကဋ္ဌဖြစ်ပြီးတော့တိဘက်ဒေသမှာလူနည်းစုတိုင်းရင်းသားတွေကိုတရုတ်ဆိုရာကပို့ပြီးတော့ကောင်းကောင်းမွန်မွန်ဆက်ဆံရေးတက်ကြွလှုပ်ရှားမှုတွေလုပ်နေတာကြားလာပါပြီ။ပြီးခဲ့တဲ့အင်္ဂါနေ့ကပဲဟောင်ကောင်မှာအမျိုးသားလုံခြုံရေးဥပဒေသစ်ပြဋ္ဌာန်းလိုက်တဲ့အချိန်မှာပဲအခုသူတို့ရဲ့ကြားနာပွဲကိုလည်းအမေရိကန်ပြည်အောင်စုမှကျင်းပတာပ
ါ။Like we put our hoodies on in Philly, where we started acting silly. Then we headed out to China. Taylor said that's where we find
us. ဒီတက်တဲ့ရောင်းတွေလောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါလိမ့်ရှင်။ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါလိမ့်။VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။ July 6ရက်တနင်္လာနေ့အတွက် VOA မြန်မာပိုင်းကနေထိပ်တန်းရောက်နေတဲ့သတင်းတွေကိုကျွန်မဆွေမြတ်မောင်ကတလှည့်ပြောပါအောင်မယ်။American ပြည်တော်စုမှာ COVID-19 ရောဂါအတည်ပြုလူနာတိတိတတ်တာများလာတဲ့တောင်ပိုင်းပြည်နယ်တွေကဒေသခံတာဝန်ရှိသူတွေကအခြေအနေကိုစိုးရိမ်ကြောင်းပြောနေကြပါတယ်။ American ပြည်တော်စုတစ်ခုလုံးမှာအခုရက်ပိုင်းအတွင်းတနေ့တဲ့အတည်ပြုလူနာ 9,000 ကျော်ရှိနေပြီးအများစုကတောင်ပိုင်းပြည်နယ်တွေကဖြစ်ကြပါတယ်။သမ္မတဒေါ်လာထရမ့်ကတော့လူနာသစ်96ရာခိုင်နှုန်းကစိုးရိမ်စရာမရှိပါဘူးလို့အင်မြူရောမှစနေနေ့ညကကျင်းပတဲ့ပွဲတစ်ခုမှာပြောကြားခဲ့ပါတယ်။အိန္ဒိယနိုင်ငံမှာတနင်္လာနေ့တနေ့တဲ့ COVID-19 ရောဂါဖြစ်သူအသက် 23,000 ကျော်ရှိတဲ့အတွက်စုစုပေါင်းအတည်ပြုလူနာကမ္ဘာမှာတတိယအများဆုံးဖြစ်သွားပါတယ်။အရင်တုန်းကရုရှားကတတိယနေရာမှာရှိနေတာပါ။ဒုတိယကတော့ Brazil နိုင်ငံဖြစ်ပါတယ်။တစ်ချိန်တည်းမှာပဲကမ္ဘာကျန်းမာရေးအဖွဲ့ WHO အနေနဲ့ဒီထဲကနေကူးစက်နိုင်တဲ့ရောဂါနဲ့ပတ်သက်လို့လမ်းညွှန်ချက်တွေကိုနောက်ဆုံးအခြေအနေနဲ့အညီပြင်ဆင်ပေးဖို့နိုင်ငံပေါင်း32နိုင်ငံကသိပ္ပံပညာရှင်240နီးပါးကတောင်းဆိုလိုက်ကြပါတယ်။ဩစတြေးလျနိုင်ငံကလူဦးရေအထူးထပ်ဆုံး New South Wales နဲ့ Victoria ပြည်နယ်နှစ်ခုရဲ့နယ်စပ်တွေကိုအင်္ဂါနေ့ညသကောင်ချိန်ကစပြီးရက်အကန့်အသတ်မရှိပိတ်ထားမှာဖြစ်ပါတယ်။ Victoria ပြည်နယ်ရဲ့မြို့တော် Melbourne မြို့မှာ COVID-19 အတည်ပြုလူနာအရေအတွက်စံချိန်တင်အောင်များလာတဲ့အတွက်အခုလိုနယ်စပ်ကိုပိတ်ထားမှာပါ။အိနီးချင်းပြည်နယ်နှစ်ခုရဲ့နယ်စပ်အဝင်ထွက်တွေကိုစစ်တပ်ကဝေဟင်ကားတင်ရောမြေပြင်ကားနေပါ24နာရီစောင့်ကြည့်သွားမှာဖြစ်ပါတယ်။ဟောင်ကောင်မှာလုံခြုံရေးဥပဒေသစ်ထုတ်ပြန်လိုက်တဲ့အတွက်အခြေခံအခွင့်အရေးတွေဆုံးရှုံးမဲ့အန္တရာယ်ကြုံနေတယ်လို့ဟောင်ကောင်နဲ့မကာအိုဆိုင်ရာအမေရိကန်ကောင်စစ်ဝင်ချုပ်ကပြောကြားလိုက်ပါတယ်။ဥပဒေသုံးပြီးနိုင်ထက်စီးနင်းလုပ်နိုင်တဲ့အခြေအနေနဲ့ကိုရိုင်းဆန်ဆာဖြတ်မှုတွေဖြစ်လာနိုင်တာဟာသိပ်ပြီးဝမ်းနည်းစရာဖြစ်တယ်လို့သူကပြောပါတယ်။ဟောင်ကောင်ကထင်ရှားတဲ့ဒီမိုကရေစီရေလှုပ်ရှားသူဂျော့ရှူဝါဝမ်ကလည်းအမျိုးသားလုံခြုံရေးဥပဒေသစ်ဟာဟောင်ကောင်ပြည်သူတွေရဲ့နေစဉ်ဘဝအပေါ်ထိခိုက်မှုရှိနေတယ်လို့ဒီကနေ့ပြောကြားလိုက်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေကိုည9:00နာရီကနေ 10:00 နာရီအထိ Washington မြို့ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုတင်းနှင်းလာနေညအတွက် Radio အသံတွင်ပူပါရဒီလောက်ပါပဲရှင်။ကျွန်မစုမြန်ပါပါ။
This program has come to you from the Voice of America, Washington.